ဘေးရန်နေတူတဲ့ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်ဩဂုတ်လ6ရက်တောက်ကြနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းရိုမီတာ24/50/51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA ရဲ့ YouTube စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လေးဦးပါဒီမိနစ်နားဆင်မဲ့သတင်းတွေမှာတော့အာဆီယံအသင်းမြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအချက်အလက်တွေကိုရှေ့တောင်အရှေ့နိုင်ငံများအသင်းကတောင်းဝန်ယူဖြစ်ရှင်းမှုအမေရိကန်ကထပ်ပြီးတိုက်တွန်းလိုက်တဲ့သတင်းနောက်ကိုဗစ်အခြေအနေကြောင့်အမေရိကန်ကခီးသွားတွေကိုကန့်သတ်ဖို့စဉ်းစားနေတဲ့သတင်းတွေကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထိတ်တန်းရောက်တဲ့တင်းတွေကိုတင်ဆက်ပြီးမှာတော့ကိုဗစ်ကူးစက်မှုဆိုးနေချိန်မှာနေဆက်ကုံသွဲမှုတွေကနေကိုဗစ်ကာကွယ်ကုသရေးဆိုင်ရာဆေးဝါးနဲ့ကြည်စည်တွေကိုတင်သွင်းဝင်ပေးထားတယ်လို့စီးပွားကူးသန်းဌာနတာဝန်ရှိသူတို့ကပြောပါတယ
်။ဒါနဲ့လေဆေးဝါးရဲ့ပတ်သက်ပြီးတော့နေ့စဉ်တွင်နေ့စဉ်သတင်းထဲမှာလည်းကျွန်တော်သိညာရယ်ကိုပြောမှဆိုတော့အခုကြီးကအများဆုံးဖြစ်တဲ့ရေအိမ်တော်မှအောက်ပြီးတင်ဆက်ပြီးတော့အနောက်တော့ဖြစ်နေ
ပြီ။ဒီအကြောင်းတင်ပြပို့ချက်တွေကိုအရင်ဆုံးနားဆင်ကြားရဖို့ရှိသလိုတိုင်းသားဒေသတွေကပြစ်ခတ်တိုက်ခိုက်မှုနောက်ဆုံးအခြေအနေကိုလည်းတင်ပြအောင်ပါတခါအာဖဂန်ကနေအမေရိကန်တပ်တွေဆုတ်ခွာပြီးသွားချိန်မှာမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့ကံကြမ္မာကဘယ်လိုရှိလာမလဲဆိုတဲ့သုံးသပ်ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်အသက်ရှင်ကဏ္ဍတွေကိုလည်းတင်ပြအောင်ပါအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ကြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးချက်တဲကိုရှေ့တောင်အရှေ့နိုင်ငံများတင်အာဆီယံကောင်းဆောင်မီဖြစ်ရှင်မှုအမေရိကန်ကထပ်မံတိုက်တွန်းလိုက်ပါတယ်။ကျန်းဖက်မှုတွေရပ်ဖို့ဒီမိုကရေစီအတွင်းကူးပြောင်းရေးပြန်လုပ်ဖို့နဲ့မတရားဖမ်းဆီးထားသူတွေပြန်လွတ်ပေးဖို့မြန်မာစစ်တပ်ကိုတောင်းဆိုဖို့လဲအာဆီယံကောင်းဆောင်အနေနဲ့ဒီသတင်းပတ်တဲ့တွစ်ဆုံမှာတိုက်တွန်းထားတဲ့အကြောင်းကျန်းသပင်းတွေကမဲခေါင်ဒေသနိုင်ငံတွေနဲ့အွန်လိုင်းတွစ်ဆုံပြီးထုတ်ပြန်တဲ့ညင်ညာချက်မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ပြောဆိုလိုက်ကြပါမြန်မာနိုင်ငံဆိုင်ရာအာဆီယံထူးခြားတဲ့အဖြစ်ဘရူနိုင်းဒုတိယနိုင်ငံရဲ့ဝန်ကြီးအေဝန်ယူဆုဖ်ကိုတာဝန်ပေးလိုက်တဲ့အပေါ်ကြိုဆိုကြောင်းပြောဆိုခဲ့ပေမဲ့အထူးကိုယ်စားလှယ်နဲ့အာဆီယံအသင်းဝင်အနေနဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ခုကိုမြန်မာစစ်တပ်ကတာဝန်ယူမှုတာဝန်ခံမှုရှိဖို့နဲ့ဒီမိုကရေစီခေါင်းဆောင်တွေပါဝင်သက်ဆိုင်သူတွေနဲ့တိတိဆက်ဆံမှုတွေကိုလည်းအမြန်ဆုံးဆောင်ရွက်သွားဖို့ဝန်ကြီးဘလင်ကင်ကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်နိုင်ငံရေးချက်တွေပေါ်ပေါက်နေတာကိုကုညီဖြစ်ရှင်းမှုအာဆီယံကဗိုလ်ထုနေမှာထုတ်ခုစရခန့်အပ်တာဝန်ပေးလိုက်တဲ့ပုံမှာတော့အမေရိကန်ဥရောပသမဂ္ဂ EU နဲ့ကုဝက်သမဂ္ဂတွင်းရေးမှူးချုပ်ပါဝင်နိုင်ငံတကာအသံဝင်နဲ့ဒေသရင်းနိုင်ငံတွေကကြိုဆိုကြပေမဲ့ထုတ်ခုစရဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ဖို့နိုင်ငံတွင်းလွတ်လပ်စွာသွားလာလို့ရှာဖွေပြုဖို့လည်းမြန်မာဆရာနာမည်တွေကိုတိုက်တွန်းပြောဆိုထားပါတယ်
မြန်မာနိုင်ငံမှာဩဂုတ်လ9ရက်ချက်တပီးနေ့ကကျန်းမာရေးနဲ့အာကစားဝန်ကြီးဌာနထုတ်ပြန်ချက်အရ24နာရီအတွင်းကိုဗစ် -19 ကူးစက်အတည်ပြုလူနာသက်က4132ယောက်ရှိပြီးသေဆုံးသူ293ယောက်ထပ်ပြီးတိုးတဲ့အတွက်မြန်မာနိုင်ငံမှာကိုဗစ်ကြောင့်အခုချိန်ထိသေဆုံးရသူစုစုပေါင်း1988ယောက်ရှိသွားပြီဖြစ်ပါတယ်။လက်ရှိနိုင်ငံတွင်းဖြစ်နေတဲ့ကိုဗစ် -19 တက်တရလှိုင်းမှာရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ကိုစင်တီတီကြကြကောက်ယူနိုင်တာမရှိတဲ့အတွက်ကူးစက်သေဆုံးသူအရေအတွက်ဟာကျန်းမာရေးဌာနကလည်းတင်ဝင်ထုတ်ပြန်တဲ့စာရင်အပြင်မှာပို့ပြီးများနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကရောပရဟိတအဖွဲ့တွေကပါပြောပါတယ်ကိုဗစ်ကူးစက်မှုတွေကြောင့်အင်းကြီးချင်းနိုင်ငံတွေနဲ့နေဆက်ကနေအပြန်လန်ကုန်သွယ်တာကိုရပ်ဆိုင်းထားပေမဲ့ကိုဗစ်ရောဂါအတွက်လိုအပ်တဲ့စီးပွားပစ္စည်းတွေကိုတော့နေ့စဉ်တင်သွင်းခွင့်ပြုထားတယ်လို့မြန်မာစီးပွားကူးစက်ရောင်းဝယ်ရေးဌာနကဩဂုတ်9ရက်မှာကြေညာချက်ထုတ်ပြန်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကဆစ်ဆောင်ဆက်ခန်းတချို့မှာလည်းကိုဗစ်ကူးစက်နေတာပါ။နေရမပြိုင်နိုင်သေးတဲ့ဆေးဘေးဒုက္ခတွေကတသိန်းကျော်ရှိနေပြီးအများစုကတက်ကြီးရွယ်ဦးနဲ့ကလင်းငယ်တွေဖြစ်တဲ့အတွက်ဒုက္ခတဲ့ဆက်ခန်းတွေကတက်ကြီးရွယ်ဦးတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးဖို့တောင်းဆိုနေကြတာပါ။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ကိုဗစ်တက်ရဲ့လှိုင်းကြောင့်တနင်္ဂနွေကူးစက်မှုနှုန်းမြင့်တက်လာနေတယ်လို့မြန်မာနိုင်ငံတွင်းကိုဗစ်ရောဂါထိန်းချုပ်ကန့်သတ်တဲ့အနေနဲ့မြို့နယ်110မှာ stay at home မလိုအပ်ဖက်အိမ်ပြန်မထွက်ရအမိန့်ထုတ်ပြန်ထားပါတယ်။
တရုတ်ပြည်လက်အောက်ခံဟောင်ကောင်ကျွန်းကိုပြန်ပို့ခံရပြီးအရေးယူခံရနိုင်တဲ့ကြောင့်အမေရိကန်ရောထောင်နဲ့ချီဟောင်ကောင်ဒေသခံတွေကို18လကြာယာယီခွင့်လွှတ်ပေးဖို့သမ္မတဂျိုးဘိုင်ဒန်ကခွင့်ပြုလိုက်ပါတယ်။ဟောင်ကောင်ကျွန်းကဒီမိုကရေစီရဲ့လှုပ်ရှားမှုကို14လကြာနှိမ်နင်းခဲ့တဲ့တရုတ်ဆိုင်ရာကိုလည်းသမ္မတဘိုင်ဒန်ကပြစ်တင်ရှုတ်ချလိုက်ပြီးအမေရိကန်နိုင်ငံရဲ့မူဝါဒအရဟောင်ကောင်ဒေသခံတွေကိုအမေရိကန်မှာယာယီနေထိုင်အလွတ်လွတ်ခွင့်ပေးမှာဖြစ်ကြောင်းလည်းပြောဆိုလိုက်ကြပါ။ဒ အင်ဗျူရောပြောခွင့်ရတာလဲကြာတာဘေးနဲ့ဂျင်ညာချင်းနဲ့ပတ်သက်လို့အင်ဗျူရောမှာတင်းတောက်တွေကိုရှင်းပြသွားပါတယ်
Our hope and our objective and our work on the international forum is
American ရောင်းနေချက်ရေမှန်းချက်နဲ့နိုင်ငံတကာတာဝန်မှာကြိုးပမ်းမှုရာဟောင်ကောင်လူထုပေါ်မှာဖိနှိပ်တဲ့လူရည်တွေကိုပြင်ဖို့ပါလို့အင်ဗျူရောပြောခွင့်ရချန်ဆာကီပြောဆိုသွားတာပါယာယီခွန်လုံးအမိတ်နဲ့အကျုံးဝင်မဲ့သူအရေးအတွက်အတိအကျမသိရသေးပေမဲ့ကြီးလေးတဲ့ရာဇဝတ်မှုကျူးလွန်ထားသူတွေကလွဲလို့အမေရိကန်မှာရောင်းနေကြတဲ့ဟောင်ကောင်သား3,000-3,000လောက်နေထိုင်ခွင့်ရနိုင်တယ်လို့အမေရိကန်ဆိုရအစ်မြင့်ရရှိတယောက်ကပြောပါရယ်ဟောင်ကောင်မှာပြည်ရဲ့နေထဲဆွဆွဲချက်မျိုးစုံနဲ့အတက်ခံနိုင်ငံသမားတွေတက်ကြွလှရှားသူတွေဆန္ဒပြသူတွေတရားလောက်ကိုလည်းတရားဝင်အနေနဲ့ဖမ်းဆီးခဲ့တဲ့အကြောင်းသမ္မတဘိုင်ဒန်ကအမိန့်ထုတ်ပြန်ရမှာပြောဆိုထားပါအမေရိကန်ဆိုရကမြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းလိုက်ပြီးနောက်ဆက်တွဲဖိနှိပ်မှုတွေလူ့ကိုယ်ရေးချိုးဖောက်မှုတွေပေါ်ပေါက်နေတဲ့အကြောင်းအမေရိကန်ရောက်မြန်မာတွေကိုယာယီကာကွယ်ပေးခေါ်လုံမှုပြုဖို့လဲအမေရိကန်ကမေလာထဲမှာပဲခွင့်ပြုထားပါတယ
်။အီရန်မှာသမ္မတအစ်စ်ဖြစ်တဲ့သဘောထားအဆွမ်းရောက်ပြင်းထန်တဲ့တရားရေးအကြီးအကဲဟောင်းအီဘရာဟင်ရိုက်စီတက်တပရီနေမှာကြမ်းတစာကျင်းဆိုပါတယ်။ထင်ရှားတဲ့ရွေးကောက်ပွဲဝင်ပြိုင်ဘက်အတော်များများလဲဝင်ရောက်ရှင်ပြန်ခွင့်မရခဲ့သလိုမဲပီးသူကလည်းမှတ်တမ်းတင်လာအောင်နေပါခဲ့တဲ့ဒီဂျုံလရွေးကောက်ပွဲမှာသူကမဲအပြတ်တနဲ့နိုင်ခဲ့တာပါသမရတစ်ကျန်းတစ္ဆာဂျင်းဆူဝဲမှာသူကအစ္စလာမ်သမရနိုင်ငံနဲ့ဖွဲ့စည်းပုံခြေခံဥပဒေကိုပြတ်ထားမှဖြစ်တယ်လို့ဘာသာရေးကိုစောင့်ရှောက်မှဖြစ်ကြောင်းပြောပါတယ်ဒီကျန်းတစ္ဆာဂျင်းဆူဘွဲကိုအာဖဂန်သမရအရှရစ်ဂါနီအီရတ်သမရဘာဟမ်ဆာလီ EU ဥရောပသမဂနိုင်ငံသားရေးအဒုတိယအတွင်းမှုချုပ်အန်ရီကီမိုရာတို့အပြင်ဟမတ်စ်ခေါင်းဆောင်အစ္စမီလ်ဟာနီယာနဲ့ဟက်စ်ဘိုလာအဖွဲ့ဒုတိယအကြီးအကဲနိုင်ကစင်တို့လည်းတက်ရောက်ပါတယ်။အမေရိကန်ရဲ့အရေးယူဒဏ်ခတ်တာအပါအဝင်အီရန်အတွက်စီးပွားရေးစိန်ခေါ်မှုအကြီးအကျယ်ရင်ဆိုင်နေရတဲ့အချိန်မှာသမရအဖြစ်နဲ့ရိုက်စီတာဝန်ထမ်းဆောင်တာပါ။သူ့ရဲ့အင်ကာနဲ့မင်ကွန်းမှာတော့အီရန်ရဲ့စီးပွားရေးကိုနိုင်ငံသားတွေစိတ်တမ်းကြလှုပ်ခွင့်ပေးမှာမဟုတ်ကြောင်းနဲ့အမေရိကန်ရဲ့အရေးယူမှုတွေဖယ်ရှားအောင်သူလုပ်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။
ဒီရွေးအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိဘိုင်းဒိုမီတာ24 kHz 12113ညာဘိုင်းဒိုမီတာ40 kHz 8413ညာဘိုင်းဒိုမီတာ51 kHz 5859နဲ့ဘိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရွေးအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကိုဗစ်ကရောဂါကြောင့်ရပ်တားတဲ့နိုင်ငံတကာခီးသွွားလုပ်ငန်းတွေပြန်စတဲ့အခါပြည်ပကလာမဲ့ခီးသွွားတွေကိုကာကွယ်ဆေးထိုးပြီးဖြစ်တဲ့အကြောင်းအထောက်အထားတောင်းခံမှုအမေရိကန်ကစဉ်းစားနေတဲ့အကြောင်းသမ္မတအင်ဂျီယိုကပြောပါရယ်ပြည်ပခီးသွွားလုပ်ငန်းတွေပြန်စတဲ့အခါရောဂါထိန်းချုပ်ရေးအစိုးရအေဂျင်စီတွေစဉ်းစားရမှာနည်းလမ်းတစ်ခုအဖြစ်ထည့်သွင်းထားတာဖြစ်ကြောင်းလည်းအင်ဂျီယိုကိုဗစ်ရောဂါတပ်ဖြတ်ရေးအဖွဲ့ကပြောဆိုလိုက်တာပါ
Part of that planning is a phased approach that foreign nationals travel.
ဒီနေရာကတခုဖြစ်နေငညာသားခီးသွားရင်းနဲ့ကာကွယ်ဆေးနဲ့ပတ်သက်လို့တတ်မှတ်ချက်တခုခုထက်သွင်းမှုစဉ်းစားနေတာဖြစ်ပါတယ်လို့အင်ဗျူရဲ့ကိုဗစ်ရောဂါတုတ်ပြန်ဆောင်ရေးညှိနှိုင်းရေးမှူးဂျက်စင်ကကြာသပတ်နေ့အင်ဗျူရောသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။ Delta ကိုဗစ်မျိုးကွဲကြောင့်ရောဂါကူးစက်မှုတွေတိုးလာနေတဲ့အမေရိကန်မှာလက်တလောပြပခီးသွားလုပ်ငန်းတွေပြန်စမယ့်အချိန်တိကျတော့တတ်မှတ်မထားသေးပါဘူး။ကာယရောဂါစတင်တွေ့ရှိတဲ့တရုတ်နိုင်ငံကိုခီးသွားလာမှုတွေကိုတော့အမေရိကန်ကပြီးခဲ့တဲ့နှစ်2020ဇန်နဝါရီလမှာစတင်တားမြစ်ခဲ့တာပါနောက်ပိုင်းမှာလည်းယောဂကူးစက်မှုတွေတိုးလာတဲ့အိန္ဒိယနဲ့ဥရောပပါဝင်နိုင်ငံတော်များကိုခီးသွွာလာမှုတွေကန့်သတ်ခဲ့ပါတယ်နိုင်ငံသားခီးသွွာတွေကိုကာကွယ်ဆေးထိုးပြီးတဲ့အကြောင်းထောက်ထားတောင်းခံမယ်ဆိုပေမဲ့အမေရိကန်မှာတည်ပြမှုထားတဲ့စေမျိုးစားထိုးထားတဲ့သူတွေကိုလက်ခံမှာလားဘလို့ထောက်ထားမျိုးတွေကိုလက်ခံမှာလဲဆိုတာကတော့အဓိကစိန်ခေါ်မှုတွေလည်းဖြစ်နေပါတယ
်ဖွံ့ဖြိုးဆဲနိုင်ငံ၈နိုင်ငံမှာရှိနေတဲ့အိုးအိမ်ရွှေ့ပြောင်းနေထိုင်ရသူတွေဟာကိုရိုနာဗိုင်းရပ်စ်ကရောဂါတံကိုအတော်ဆူဆူဝါးဝါခံစားနေရပြီးတော့သူတို့ရဲ့အသက်ရှင်ရပ်တည်ရေးအတွက်ခက်ခက်ခဲခဲရင်ဆိုင်ဖြည့်ရှင်းနေရတယ်လို့ကမ္ဘာ့ဘဏ်နဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ရဲ့ပူးတွဲအစဉ်ခံစားမှာဖော်ပြထားပါတယ
် Forcibly displaced households across Bangladesh, Chad, Djibouti, Ethiopia, Iraq, Kenya and Uganda reported reducing their
Bangladesh, Chad, Djibouti, Ethiopia, Iraq, Kenya, Uganda နဲ့ရေမြနိုင်ငံတွေမှာရှိတဲ့အိုးအိမ်ရွှေ့ပြောင်းနေထိုင်ရသူတွေဟာစားနပ်ရိက္ခာမလုံလောက်တာစားစရာမရှိတာမျိုးနဲ့ကြုံရကြောင်းနဲ့လူကြီးတွေဟာသူတို့ရဲ့ကလေးတွေစားဖို့အငတ်ခံရတာမျိုးပါရှိနေတယ်လို့ပြောပါတယ်။ဒုက္ခတဲ့အိမ်အောင်စုတွေ85ရာခိုင်နှုန်းလောက်ဟာနေ့စဉ်စားရမှာတဲ့ short စားတောက်နေရတယ်လို့ကမ္ဘာ့ဘဏ်နဲ့ UNHCR ပူးတွဲလေ့လာရေးအဖွဲ့တာဝန်ခံတစ်ယောက်ဖြစ်တဲ့ Jeffrey Turner ကပြောခဲ့တာပါ။သူတို့ဖွဲ့ရဒီ၈နိုင်ငံကဒုက္ခတဲ့6000ကိုတယ်လီဖုန်းနဲ့အင်တာဗျူးလုပ်ပြီးတော့ အချက်လက်တွေကိုကောက်ယူခဲ့တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောက်တာကြောင့်နိုင်ငံအစိုးရတွေလော့ဒ်ဒေါင်းချကန့်တတ်မှုတွေဟာဒီဒုက္ခတွေတက်ထိခိုက်မှုတွေဖြစ်လာစေတယ်လို့လည်းစစ်တမ်းမှာဖော်ပြထားပါတယ်
။ဒေတာကိုဗစ်မျိုးဝဲကူးစက်မှုတွေရင်ဆိုင်နေရတဲ့ဩစတြေးလျနိုင်ငံမှာအကြီးဆုံးမျိုးဖြစ်တဲ့ဆစ်ဒနီမှာနေ့စဉ်ရောဂါကူးစက်မှုနှုန်းစံချိန်တင်များပြားခဲ့ပြီးဗစ်တိုးရီးယားပြည်နယ်မှာလည်းသတင်းပတ်ကြားသွားလာလှရှားမှုတွေကိုကန့်တတ်လိုက်ပါတယ်။သတင်းကိုပတ်ကြားအတော်လာကန့်တတ်ထားတာ9ပတ်နီးပါးရှိလာနေပြီဖြစ်တဲ့ဆစ်နီမြို့မှာ24နှစ်အတွင်းယောဂကုသတူလူနာသစ်262ယောက်နဲ့သေဆုံးသူ5ယောက်ရှိခဲ့တာပါ။ဩစတြေးလျနိုင်ငံမှာယောဂကုသမှုနဲ့သေဆုံးမှုတွေအခုချိန်ထိတိတ်မများပေမဲ့ကာကွယ်ဆေးထိုးသူရေထွက်ကတော့နေပါနေစေဖြစ်ပြီးအသက်16နှစ်အထက်ကာကွယ်ဆေးအပြည့်အဝထိုးပြီးသူကလူရဲ20ရာခိုင်နှုန်းလောက်ပဲရှိနေတာလည်းဖြစ်ပါတယ်။
တိုကျိုမှာအိုလံပစ်ပွဲတော်ကျင်းပနေတာတောက်ကြနေဆိုရင်18ရက်ရှိနေပါပြီ။ကျက်တပင်းတွေကအမျိုးသားမီတာ130တန်းကျော်ပြီးပွဲနောက်ဆုံးဘောလုံးပွဲမှာအသက်32နှစ်အရွယ်ဂျမေကာအပြေးသမားဟန်လီဘတ်မန်ကအရင်ရွှေတစိမ့်ဆုရှင်23နှစ်အရွယ်အမေရိကန်အပြေးသမားကို3.5စက္ကန့်လောက်တာပြီး14.34စက္ကန့်နဲ့အနိုင်ယူခဲ့ပါတယ်။ဟော်လီဝေးက13.39စက္ကန့်နဲ့ဒုတိယနောက်ဂျမေကာကပဲရော်နယ်ဒေဗိုင်းက13.10စက္ကန့်နဲ့တတိယရခဲ့တာပါ။တိုကျိုအိုလံပစ်မှာတရုတ်နိုင်ငံကရွှေ33ခုပါဝင်စုပေါင်း83ခုနဲ့အမေရိကန်ကရွှေ29ခုပါဝင်စုပေါင်း89ခုရပြီးအင်ရှင်ဂျပန်ကတော့ရွှေ21ခုပါဝင်44ခုရနေပါတယ
်။တောက်ကြနေမနေ့ကင်းနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကောင်းလွင်ဦးနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာ။VOA ရဲ့မနက်ခင်းရေဒီယိုအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာမှာပါကျွန်တော်တို့ရုပ်သံအဖြစ်နဲ့ကြည့်ရှုနိုင်အောင်တိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုဇက်ထိုက်တင်ပြသွားပါမယ်။ COVID လူနာရေးအတွက်လိုအပ်တဲ့စီဝါနယ်စပ်ကတင်သွင်းခွင့်အကြောင်းကိုအရင်ပြောပြမှာပါ။ COVID ကြောင့်အိမ်နီးချင်းနိုင်ငံတွေနဲ့နယ်စပ်ကုန်သွယ်မှုတွေရပ်ဆိုင်းထားပေမဲ့ COVID ရောဂါအတွက်လိုအပ်တဲ့စီဝါနဲ့ဆေးပစ္စည်းတွေကိုတော့နေ့စဉ်တင်သွင်းခွင့်ပေးထားအောင်မြန်မာစီဝါကူတန်းဌာနကပြောပါတယ်မကြသေးခင်အပြည်တွင်ထဲမှာလူသုံးများတဲ့ဆေးဝါးတွေအသက်ရှူဖို့လိုအပ်တဲ့အောက်ဆီဂျင်ဆက်တွေပြတ်လာပြီးဈေးအဆမတန်တက်လာတဲ့အတွက်အခုလိုနေဆက်ကနေတဆင့်တင်သွင်းဝင်ပေးထားတယ်လို့စီဝါကူတန်းဌာနကပြောပါတယ်ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုတော့ကိုရန်နိုင်ကပြောပြမှာပါခင်ဗျာ
တရုတ်နယ်စပ်ဘက်ကနေဆေးဝါးနဲ့ဆက်ဆက်ပစ္စည်းတွေတင်သွင်းလို့မရတော့ဘူးဆိုတဲ့ကောလာဟာလာတွေကမမှန်ကန်ကြောင်းနဲ့ဒါကဈေးကစားသူတွေရဲ့ပြောဆိုချက်သာဖြစ်ကြောင်းမြန်မာစီးပွားကူတန်းရောင်းဝယ်ရေးဌာနကဩဂတ်လ5ရက်မှာထုတ်ပြန်လိုက်တာပါတရုတ်နိုင်ငံဘက်ကမြန်မာကိုဆေးဝါးတင်သွင်းခွင့်မပေးတော့ဘူးဆိုတဲ့သတင်းကမမှန်ကန်ပဲဒါကဈေးကစားသူတွေရဲ့ထုတ်လွှင့်ချက်သာဖြစ်ကြောင်းစီးပွားကူတန်းရောင်းဝယ်ရေးဌာနရဲ့ဒီကနေ့ကြေညာချက်မှာရေးသားထားပါတယ်စီးပွားကူတန်းဌာနရဲ့အမြဲတမ်းအတွင်းဝင်ဦးမင်းမင်းကတော့ကိုဗစ်ကရောဂါအခြေမှအရေးကြီးလိုအပ်တဲ့ဆေးဝါးပစ္စည်းတွေကိုနေဆက်ကိတ်အားလုံးကနေသက်ဆိုင်ရာနိုင်ငံတွေနဲ့ညီနိုင်ပြီးတင်သွင်းနေကြောင်း VOE ကိုပြောပါတယ်။အထူးသဖြင့်တရုတ်နဲ့ထိုင်းနယ်စပ်ကနေအများဆုံးတင်သွင်းနေကြောင်းသူကပြောပါတယ်
။ကိုပုံမှန်ကုန်တွေကဖိတ်ထားတယ်ကျွန်တော်တောင်းရပြောထားပြီးတော့ဖိတ်ထားတယ်။ပုံမှန်ကုန်တွေရှိတယ်နော်။ကျွန်တော်တို့ကမှမော်တော်ကားတွေကမှကုန်ကားတွေကမှကျွန်တော်မတက်ခံဖိတ်ထားတာဆိုတာ။ဒါနဲ့လေသေးသွားရင်ပတ်သက်ပြီးတော့နေ့စဉ်တွင်းနေ့စဉ်သတင်းထဲမှာလည်းကျွန်တော်ပြင်ညာတယ်ကိုကျောင်းမှာကျွန်တော်အခုအကြီးအကဲလို့ဖြစ်တဲ့အောက်ဆီဂျင်အိမ်လုံးအောက်ဆီဂျင်ဆက်ပြီးပေါ့ဒီအိုးကြီးဆင်းလာပြီးလွတ်ပြီးနောက်အောက်ဆီဂျင်အရေးကြီးမှုကြီးပေါ့နော်အဲ့လိုမျိုးအကြီးအကဲလာများတော့နောက်ပြင်းပြင်းပေါ့နော်နောက်မှပေါ့နော်ဒီလိုမျိုးဟာတွေကများလာပါလေသေးဝါတို့ပါလို့ကြတော့ဟိုကလေးစိတ်ကြလေနေနေတယ်ဆုံးချီပေါ့နော်အခုအောက်ဆီဂျင်ကွန်ဆန်ဆာတာတို့ပါလို့ရှင်တော့မပေါက်တဲ့ဈေးကြီးပေါက်ပြီးတော့အခုဆိုတာတော်တော်လေးဟိုဈေးကြီးနှုန်းနေတာအခုရောက်သွားပြီ
ကိုဗစ်တတိယလိုင်းကိုရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာဝယ်လိုအားကောင်းခဲ့တဲ့ဈေးဝါးနဲ့အရေးပေါ်သုံးဈေးပစ္စည်းတွေအစမတန်ဈေးတက်ခဲ့လို့ဈေးကွက်မှာဝယ်လို့မရတဲ့အထိပြက်လက်ခဲ့ပါတယ်။ဈေးကစားသူတွေကြောင့်လည်းတကယ်လိုအပ်တဲ့သူတွေဝယ်လို့မရတဲ့အခြေအနေအထိကိုဖြစ်ခဲ့တာပါ။ချင်းပြည်နယ်၊သခိုင်းတိုင်းနဲ့မန္တလေးတိုင်းကလိုအပ်တဲ့ဈေးဝါးအတွက်တော့အိန္ဒိယမြန်မာနယ်စပ်ကနေသွင်းခွင့်ရဖို့နိုင်ငံသဘောတူညီမှုရခဲ့ပါတယ်။ဒါကြောင့်အိန္ဒိယအစိုးရကနိုင်ငံကြားကကာလာရှိပိတ်ထားတဲ့တမူးမိုရီကနေဆက်ဂိတ်နှစ်ခုကိုစေဝါတစ်ခုပဲတင်သွင်းမှုပြန်ဖွင့်ပေးထားကြောင်းမြန်မာနိုင်ငံကုန်သည်နဲ့ဆက်မှုလုပ်ငန်းရှင်များအသွင်းဘိုလ်လုံးမှုဆောင်တဲ့တမူးနယ်ဆက်ကုန်သည်ရေးအသေးဥက္ကဋ္ဌဖြစ်တဲ့ဦးလာမောင်ကပြောပါတယ်ကိုဗစ်ကူးစက်မှုအတွက်လိုအပ်တဲ့ဆေးတွေအိန္ဒိယကနေတင်သွင်းမှုဆိုရင်မြန်မာအစားအသောက်နဲ့စေဝါကုကယ်ရေးဌာန FDA ခွင့်ပြုချက်နဲ့ဒီတော့တွင်မှယာယီခွင့်ပြုပေးထားကြောင်းသူကပြောပါတယ်
ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနနဲ့အိန္ဒိယနိုင်ငံနဲ့ညှိပြီးတော့မှသူတို့ဆိုအောင်ကြောင်းပြပြီးတော့မှဒီနယ်ရက်ကုန်တော်ရေးကိုကိုဗစ်ဆေးဝါးတွေပေါ့နော်ကိုဆေးဝါးကျင်းပမှုအိန္ဒိယအစိုးရကလည်းဖွင့်ပြပေးလိုက်တယ်အဲ့ဒါနဲ့ကိုယ်နဲ့ဆက်သွယ်တဲ့ပစ္စည်းကိုအုံမီစတိုတို့ခိုင်းတာပေါ့နော်ဒီဘက်ကထွက်တာပေါ့နော်ဘယ်လိုလဲဒီပြည့်စင်မဲ့တော့များလာလို့ရှိရင်ပစ္စည်းစင်းတော့တော့ကျလာမှာပေါ့နော်အခုသိုးသေးတယ်ဆိုလို့ရှိရင်ကျွန်တော်ပြီးအောင်လုပ်တယ်ဟိုတချို့ရန်ကုန်မှာဟိုလေဘာရလဲ9000လေးပြရတယ်ခုတော့3000ကျွန်တော်18000လို့ဘာလို့ဖြစ်တယ်ပေါ့နော်ဒါလည်းများလိုက်တာပဲတကယ်1000 3000လောက်ဆိုရင်ကဘာလို့ကျတယ်ပေါ့နော
်ထိုင်းဘက်ကစေဝါပစ္စည်းတွေကိုတော့မြောက်ဝတီနယ်စပ်စခန်းနဲ့တခြားကိန်းငယ်လေးတွေကနေတင်သွင်းနေတာပါမြန်မာနိုင်ငံရဲ့စေးဝါးတင်သွင်းမှုပမာဏဟာ2019-2020မှာအမေရိကန်ဒေါ်လာ9.58တန်းရှိတယ်လို့အင်မာကွန်မရီဌာနရဲ့စီးရင်လေးမှာဖော်ပြထားပါတယ်။ပြည်တွင်းမှာလိုအပ်တဲ့စေးဝါးပမာဏရဲ့90ရာခိုင်နှုန်းကိုပြည်ပကနေအထူးသဖြင့်တရုတ်၊ထိုင်း၊ဂျာမနီ၊အိန္ဒိယ၊စင်ကာပူစတဲ့နိုင်ငံပေါင်း17နိုင်ငံကနေအဓိကတင်သွင်းနေတာပါ။တည်ဝင်တင်သွင်းလာတဲ့ရှိနေပေမဲ့အခုလိုအချိန်မှာတရားမဝင်ဝင်ရောက်လာတဲ့စီးစည်းကွက်ကလည်းကြီးကြီးမားမားရှိနေကြောင်းနေဆက်ကုန်တွေကပြောပါရယ်ခင်ဗျာ။
ကိုရနိုင်တင်ပြခဲ့တာပါမြန်မာပြည်သူတွေကိုဗစ်နဲ့သက်ဆိုင်တဲ့ဆေးနဲ့အသက်ကယ်ဈေးပစ္စည်းတွေအလွယ်တကူရနိုင်ဖို့နယ်စပ်ကွန်တွယ်ရေးလမ်းကြောင်းတွေဖွင့်ထားပေးတဲ့သတင်းကနေတိုင်းရင်းသားဒေသတွေကပောက်ကွဲပစ်ခတ်တိုက်ခိုက်မှုတွေအကြောင်းကိုလည်းတင်ပြခြင်းပါတယ်ခင်ဗျာကယားပြည်နယ်လွိုက်ကော်မှာစစ်ကောင်စီတပ်နဲ့ကရင်နီမျိုးသားကာကွယ်ရေးတပ် KNDF တို့မနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ကချင်ပြည်နယ်အတွင်းမှာလည်းဝိုင်းမွန်နဲ့ဖားကန့်မှာစစ်ကောင်စီတပ်တွေက၃ရက်ဆက်တိုက်ထိုးစစ်ဆင်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။လွိုက်ကော်မြို့ပေါ်ရပ်ကွက်တွေမှာဩဂုတ်လ၄ရက်နေ့ည၉နာရီဝန်းကျင်ကစပြီးဘုံပေါက်ကွဲတန်းလက်နက်ကြီးငယ်ပစ်ခတ်တန်းတွေကြားနေရတယ်လို့ဒေသခံတဦးကပြောပါတယ်။ဒါဟာစစ်ကောင်စီတပ်ဘက်ကတစ်ဖက်သက်ပစ်ခတ်တာလို့ KNDF ပြန်ကြားရေးတာဝန်ရှိသူတဦးကစွပ်စွဲပြောဆိုပါတယ်။လွိုက်ကော်မြို့အပါအဝင် Fruso Volcano နဲ့ရှမ်းပြည်နယ်အစပ်မိုးပြင်းမြို့မှာဒေသခံကရင်နီကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီတပ်တွေကြားပြစ်ခတ်တိုက်ခိုက်မှုတွေရှိနေတာပါတနေ့ကလည်းဖရူဆိုမြို့နယ်မှာကရင်နီတပ်မတော် KA ကရင်နီကာကွယ်ရေးတပ် KNDF ပူးပေါင်းအဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNDF အဖွဲ့ကပြောပါတယ
်ဆော့ဆော့ဖဲတော့အန်ဒီကတော့ PTV တော့မမော့နိုင်အောင် PTV ကကျွန်တော်ချင်းချောတဲ့ဘောလို့ကျွန်တော်တို့လည်းမှယူနေရဒီတို့အဒီကနေမရှိလာခင်မတော့ရှိတောင်းတာမတင်ရအဲ့ဒီဒီလိုစဉ်းစားနေချင်းဝင်ပတ်ပေါ်ဖြစ်တဲ့ပုံစံပေါ်မှာဆက်ကဆက်ဖဲတော့အူးချက်ဆုံးပဲဗျကျွန်တော်တို့ဖက်တော့ပစုံပြထိခိုက်မှုရှိပြီဗ
ျဩဂုလ3ရက်နေ့ကလည်းဖရူဆိုဗော်ကဲမြူနယ်တွေမှာတိုက်ပွဲလေးချိန်ဖြစ်ပွားခဲ့ပြီးနှစ်ဖက်ထိခိုက်ကြဆုံးမှုရှိခဲ့ပါတယ်ရှမ်းပြည်နယ်အစပ်ဖဲကုံမြူနယ်အတွင်းရေပေးဝေယာမှာအုံနဲ့ transformer တစ်ခုကိုအကြမ်းဖက်အဖြစ်မှောက်လုနေသူတွေကဩဂုတ်လ3ရက်မွန်းလွဲပိုင်းမှာလက်လုံမိုင်းနဲ့ဖောက်ခွဲဖြစ်စီသွားတယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒီတော်အတွင်းကချင်ပြည်နယ်ဝိုင်းမော်မြို့ကမဒိန်ကျေးရွာမှာအခြေစိုက်တဲ့ခလာရ58တဝိုက်မှာဩဂုတ်လ2ရက်နေ့ကစလို့4ရက်5ရက်နေ့မနေ့မိုးလင်းချိန်ထိလက်နဲ့ကြီးငယ်တွေနဲ့ပြစ်ခတ်တာတွေဇက်တိုက်ဖြစ်ပွားခဲ့တယ်လို့ဝိုင်းမော်ဒေသခံကပြောပါတယ်။ဝိုင်းမော်မြို့နောက်ထပ်ဒေသခံတူကလည်းညစဉ်ပြစ်ခတ်မှုတွေဇက်တိုက်ဖြစ်နေတာကြောင့်လပန်းရွာသားတွေညအချိန်မှာအခြားဒေသကိုရွှေ့ပြောင်းအိတ်ကြရပြီးကိုဗစ်စင်တာအနီးမှာလက်နက်ကြီးကြီးကြားရောက်ကြောင်းပြောပါတယ်
။ညပိုင်းလိုလိုဖြစ်နေတာကြာ58ကနေလမ်းဖြစ်တာလေ။အဲမင်းရောဟိုတနေ့ရောအဲ့ဟာဟိုကတံပေါ်ရောမလဲကြားတယ်ပြီးညဒီလို့ဒီမှာလဲကြားတယ်ဟုတ်တယ်။ကျွန်တော်ဝဲမော်မြို့ဒီမှာဟိုကကိုဗစ်စင်တာလေ။အဲ့ပေါ်ရှိလူနာနဲ့ထားတဲ့နေရာမှာဆက်မကြီးလေကြားလာဆိုတော့တော်တော်ကြောက်နေရတာ။ဒီညပိုင်းလိုလိုဖြစ်နေတာဟုတ်ကအဲ့လပံရွာကလူတွေကတော့အဲ့မှာမိုက်တော်ညာကိုစောက်တာအဲ့ဒါဒီဝဲမုံမြို့တိမှာရှိတဲ့ဇုံနေရုံမှာအဲ့မှာခေါ်တော်မှန်းအဲ့မှာနေ
KNA ဘက်ကတော့ဇူလိုင်29ရက်နေ့ညာတွန်းကခလာရ58ကိုပြစ်ခတ်တိုက်ခတ်ခဲ့ကြောင်း VOA ကိုပြောဆိုထားပါတယ် KNA နဲ့အပြန်အလှန်ပြစ်ခတ်မှုအတွင်းလပံရွာသားတူလက်နက်ကြီးကြီးထိမှန်တေဆုံးခဲ့ပါတယ်ဝဲမုံမြို့မှာလိုပဲဩဂုတ်လ4ရက်နေ့ကဖားကန်းမြို့နယ်အတွင်းနေရာ3ခုမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ် KNA ကနမ်မြားတက်စခန်းကိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာနမ်မြားတက်စခန်းကလည်းပြန်လည်ပစ်ခတ်တာတွေရှိကြောင်းနဲ့လီဒိုလန်းပေါ်ကလဝါရွာမှာစစ်ကောင်စီတပ်ရဲ့စစ်ကြောင်းကို KIA ကတိုက်ခိုက်ခဲ့ကြောင်းဒေသခံတူကပြောပါတယ်။ကယားနဲ့ကချင်ဘက်ကတိုက်ပွဲတွေနဲ့ပတ်သက်လို့အတည်ပြုချက်ရယူနိုင်ဖို့စစ်ကောင်စီတပ်ပြောခွင့်ရသူကို VOA ကဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရရှိခဲ့ပါဘူးခင်ဗျာ။ တောက်ကြနေမနေ့ကအစည်းအဝေးတွေကိုစပီးတင်ဆက်နေပါတယ်ခင်ဗျာအခုတကတော့နိုင်ငံကသတင်းလွှာတပုတ်ကိုလည်းပြောပြချင်ပါတယ်အာဖဂန်နစ္စတန်နိုင်ငံတွေကနေအမေရိကန်တပ်တွေဆုတ်ခွာဖို့သတင်းပတ်အနေငယ်ပဲကြံတော့တဲ့အချိန်မှာပဲဒီတာလီဘန်တွေဘက်ကလည်းတိုက်ခိုက်မှုတွေတိုးလာနေတာပါအဲ့ဒီတော့ဒီအာဖဂန်မှာရှိတဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့နောင်ကြုံလာရမယ့်ကံကြမ္မာဘယ်လိုရှိသလဲဆိုတာကိုကြွမ်းကျင်သူတွေသုံးသပ်ကြတဲ့အကြောင်းကို VOA သတင်းတော့Arash Arabasti ပြောပြတဲ့သတင်းကိုကိုသိန်းထိုက်ဦးကပြောပြမှာပါ။အ
ာဖဂန်လူကြီးတပ်ဖွဲ့တွေနဲ့တာလီဘန်တွေကြားတိုက်ခိုက်မှုတွေပြင်းထန်လာနေတာကြောင့်လူတွေများပြားဈေးလွတ်ရအောင်ဆွေးနွေးတိချောင်နေကြပါတယ်။အများစုကတော့မျိုးသမီးနဲ့ကလေးငယ်တွေပါ။ဒီငယ်လေးတွေမှာမိသားစု၅စုခိုးလုံးနေတာပါ။အဲ့ဒီအထဲမှာနေရမရှိတဲ့မုတ်ဆိုးမ၃ယောက်နဲ့စာသင်ကျောင်းဆိုတာဖေးစီနေမှမသိတဲ့မိဘမဲ့ကလေးပါပါတဲ့မော်ဆိုမတယောက်ဖြစ်တဲ့ဂူဒက်စတာကတိုက်ပွဲကြားမှာခင်မုန်းနဲ့သားသုံးယောက်ဆုံးရှုံးခဲ့ရသူပါသူ့ရဲ့မျိုးတွေကဘူးမျိုးမှာအမိုက်ောက်ပြီးမိသားစုအတွက်ရှာဖွေစားတော့နေရတယ်လို့ဂူဒက်စတာကပြောပါတယ
်ဒါကပမာန်ဒီကဒါဒါလိုက်ကတ်လရီ
ငါတို့ကလေးကိုကြည့်ပါဦးအမိုက်ပုံထဲကဆာရွက်တွေပလတ်စတစ်တွေလိုက်ကောက်နေရတာပါဒါကလေးတွေလိုရမယ်အလုပ်လားအာရှရာဂါနီကကျမတို့အတွက်ဘာလို့လုပ်ပေးနေလဲအရင်သမရခါဆိုင်ရကောဘာလို့ပေးလဲတာလီဘန်တွေကရောဘာလို့ပေးလဲမိန်းကလေးတွေမုတ်ဆိုးမှဖြစ်အောင်မယ်လုပ်နေကြတာလေကျမဒီမှနေတာလရည်နဲ့ချီနေပြီအသားလည်းမရှိဘူးစားစရာလည်းမရှိဘူးအဝတ်အစားဖက်နက်ဘာမှကောင်းတာမရှိဘူးဆေးဝါးလည်းမရှိဘူး
အာဖဂန်သမ္မတအရှရာဖ်ဂနီကတော့6လအတွင်းနိုင်ငံတည်ငြိမ်မှုရအောင်လုပ်မယ်ဆိုတဲ့အစီအစဉ်တရက်ကိုဒီလအစောပိုင်းကလွှတ်တော်မှာတင်ပြခဲ့ပါတယ်။တချို့ကတော့အစိုးရတောင်အဲ့လောက်ထိကြာကြာခံမမလားလို့မေးခွန်းထုတ်နေကြပါတယ
်။ It's been so alarming to watch the gains that the Taliban has made.Just in the last few weeks,
American တပ်ဖွဲ့တွေစတင်ဆုတ်ခွာတဲ့သတင်းပတ်အနေနဲ့အတွင်းမှာပဲတာလီဘန်တွေရဲ့နေမြေသိမ်းယူမှုတွေကထိတ်လန့်စရာပါ။ဒီအချိန်မှာနိုင်ငံကတိုင်းပင်ကနှုတ်ဆက်နေတာကလည်းစိတ်ပျက်စရာပါပဲ။ဒီလိုခံစားချက်မျိုးဒီလိုအခြေအနေမျိုးကတိတ်ကိုစိုးပါတယ်။ကျွန်တော်တို့ဘာမှလုပ်မပေးနိုင်တာရှက်စရာကောင်းပါတယ
်။နိုင်ငံကတိုင်းပင်ကအခုလိုလုံးဝလွတ်ချပြစ်လိုက်တာကြောင့်အရင်ကတာလီဘန်အန်ဒီယားကနေကာကွယ်ပေးထားနိုင်ခဲ့တဲ့မျိုးဆက်တဲ့အမျိုးသမီးနဲ့ကလေးငယ်တွေအတွက်စိုးရိမ်စရာဖြစ်လာတယ်လို့သူကိုရေလှစားသူတွေကပြောပါတယ
်တာလီဘန် has still have same attitude same behavior
တာလီဘန်ရဲ့အပြုမှုတွေကအရင်တိုင်းရှိနေတော့မှသူတို့အယူအဆနဲ့သူတို့တကဘာစောင့်နေတော့မှပဲအာဖဂန်တွေအားလုံးအတွက်တော့ဘလို့မှမဖြစ်နိုင်တဲ့တကယ်ကိုခက်ခဲတဲ့အချိန်မှာအထူးသဖြင့်အမျိုးသမီးနဲ့လူငယ်တွေအတွက်ခက်ခဲမှာသိကြပါတယ
်
သူကသူ MO မှာပါလို့ပြောတယ်အိုးအိမ်မဲ့သူကတော့သူ့မိသားစုအတွက်တာမန်ဘွားတစ်ခုရဖို့ပဲလူလာတာပါလို့ VOE ကိုပြောပါတယ
်
တာလီဘန်နေမှာလဲကျွန်တော်တို့လိုအမေတွေညီမတွေရှိပါတယ်အလားတူအစိုးရမှာလဲမိသားစုတွေအမေတွေညီမတွေရှိပါတယ်ရသခင်အလိုတော်အတိုင်းဘာသာရေးအဆုံးအမတွေအတိုင်းတိုက်ခိုက်မှုတွေရပ်ပေးကြပါစစ်ပွဲတွေမရှိရင်ကျွန်တော်တို့အားလုံးအိမ်ပြန်နိုင်မယ်မိသားစုကိုစောင့်ရှောက်နိုင်ပါမယ်အခုတော့အရာအားလုံးစွန့်ပစ်ထွက်ပြေးခဲ့ကြရပါတယ
်သူတို့ထွက်ပြေးလာခဲ့ရတဲ့အိမ်တွေဒီမှာတာလီဘန်တွေကမြေမြုပ်မိုင်းတွေထုံထားခဲ့တဲ့အကြောင်းဒီ OA ဆုတ်ခွာဖြည့်ခဲ့ရသူတွေကပြောပါတယ်သူတို့ကလေးတွေကိုလဲအင်ကဆုံးရှုံးခဲ့ရတာရှိတဲ့အကြောင်းလည်းပြောပါတယ်စစ်ပွဲတွေကြောင့်အာဖဂန်ပြည်တွင်းနဲ့ဒီပနိုင်ငံတွေမှာဖြည့်ပြေးတိမ်းရှောင်နေကြတဲ့အာဖဂန်တွေကမ်းနဲ့ချီရှိနေပါတယ်ခင်ဗျာ
ဦးသိန်းထိုက်ဦးပြောပြသွားတော့ပါခင်ဗျာ VOA ရဲ့အစီအစဉ်တွေကို burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာလည်းကျွန်တော်တို့အခုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။ကဘာတခွန်းဘာသာရေးလွတ်လပ်ခွင့်နဲ့အပြန်အလှန်နားလည်မှုကိုလေးစားလိုက်နာကြရေးကြဲကြဲပြန့်ပြန့်အားပေးဖို့အတွက် American ပြည်ထောင်စုကတန်ဓေဋ္ဌံချမှတ်ထားပါတယ်။ဒါဟာ American တွေရဲ့ခံယူချက်ကိုထင်ဟပ်ယုံနေမှာက American ပြည်ထောင်စုရဲ့မဟာဗျူဟာမြောက်အမျိုးသားအကျိုးစီးပွားနဲ့နိုင်ငံခြားရေးမူဝါဒရဲ့အခရာကျတဲ့ရည်ရွယ်ချက်လည်းဖြစ်ပါတယ်လို့USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency အုပ်ချုပ်ရေးမှူး Samantha Power အခုလိုပြောပါတယ
် We know that when countries promote religious freedom and protect religious minorities democracy is more stable
ဘာသာရေးလွတ်လပ်ခွင့်ကိုအားပေးပြီးလူနည်းစုဘာသာရေးကိုအကအကွယ်ပေးတဲ့နိုင်ငံတွေမှာဒီမိုကရေစီကပိုပြီးတည်ငြိမ်ပါတယ်လူမှုအတိုင်းအဝိုင်းတွေကြားမှာဒန်းတူညီမျှမှုနဲ့ ตายาวาเปียวเยปูปีผ่องผิวနိုင်จีมะบาเรอမျိုးသမီးနဲ့မိန်ကလေးတွေရဲ့အခွင့်အရေးကိုပိုပြီးအကာအကွယ်ပေးနိုင်ကြပါတယ်အားလုံးချုပ်ကြည့်ရင်လူနေမှုဘဝတိုးတက်နေတာတွေ့ရမှာပါလို့ပြောသွားတာပါဘာသာရေးကန့်သက်ချုပ်ချယ်မှုတွေနဲ့ရန်လိုမှုမရှိနိုင်ငံတွေရဲ့ GDP ပြည်တွင်းအသက်တင်ထုတ်လုပ်မှုဟာကန့်သက်ချုပ်ချယ်မှုများတဲ့နိုင်ငံတွေထက်နှစ်ဆတိုးတက်မှုရှိတယ်လို့သုတေသနမှတ်တမ်းအဆို
Denying religious freedom is associated with higher levels of social conflict and violence.
အကျံဖက်တိုက်ခိုက်မှုတွေပိုဖြစ်ပွားစေတာနဲ့ဆက်ဆက်နေပါတယ်။ဘာသာရေးကန့်သတ်ချက်လုံးဝမရှိတဲ့နိုင်ငံတွေထက်အစိုးရဘာသာရေးကန့်သတ်ချုပ်ချယ်တာတွေတင်းတင်းကြပ်ကြပ်လုပ်တဲ့နိုင်ငံတွေမှာလူမှုအကျပ်အတည်းတွေနှစ်ဆပိုတွေ့ရဖို့များတယ်လို့ပြောသွားတာပါ။ပြည်သူတွေအနေနဲ့ယုံကြည်ရဘာသာအသီးသီးကိုလွတ်လပ်စွာကိုးကွယ်နိုင်ပြီးဘာသာအားလုံးရဲ့ဖျားချောင်းတွေဝတ်ပြုဆုတောင်း ုပ်ချုပ်ရေးမှုစမ်းမသပါဝါထောက်ပြပါရယ်ဒါကြောင့်သမ္မတဂျိုးဘိုက်ဒန်ကအမေရိကန်နိုင်ငံသားရေးမူဝါဒမှာဖွံ့ဖြိုးရေးဟာကာကွယ်ရေးနဲ့တန်တမာရေးလိုပဲအရေးကြီးတယ်လို့ရှင်းရှင်းလင်းလင်းသတ်မှတ်ထားတာဖြစ်ပါရယ်လူတိုင်းအတွက်ဘာသာရေးလွတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့ရိုးရာယဉ်ကျေးမှုတွေကိုထိန်းသိမ်းဖို့နဲ့ရက်ဆက်စွာနှိပ်ကွပ်မှုတွေမဖြစ်အောင်ကာကွယ်ကြဖို့အပါအဝင်လူအခွင့်ရေးချိုးဖောက်မှုတွေကိုတုံ့ပြန်ကြဖို့အတွက် USAID ရဲ့ Faith Based and Neighborhood Partnerships ဘာသာရေးဆိုင်ရာမိတ်ဖက်ကူညီရေးအဖွဲ့ရုံးကကျွမ်းကျင်သူတွေကိုလက်ချင်ပြိုးထောင်ပေးနေပါတယ်လို့အခုလိုပြောပါတယ
် There have long been divergent approaches to advancing international religious freedom
နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်တိုးတက်မှုရှိအောင်ချဉ်းကပ်တဲ့ပုံစံအမျိုးမျိုးရှိကြပါတယ်ဒါပေမဲ့တူညီတဲ့ဘုံအခြေခံသဘောကတော့ကဘာကြီးတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးအတွက်ဘာသာရေးလွတ်လပ်ခွင့်ဟာထူးခြားတဲ့လူအခွင့်အရေးဖြစ်တယ်ဆိုတာကိုအတိအမှတ်ပြုရမှာဖြစ်တယ်လို့ပြောသွားတာပါ။ဘုရားသခင်ရဲ့ကျေးဇူးနဲ့ကောင်းကြီးတွေကတဆင့်အမေရိကန်ပြည်ထောင်စုအတွင်းလွတ်မြောက်မှုကိုပိုက်ထွေးနိုင်ကြပြီးကဘာတဝန်းကပြည်သူတွေတိတ်ခါရှိစွာလွတ်မြောက်မှုအတွက်စိတ်ချရအောင်ထောက်ခံအားပေးနိုင်တဲ့စွမ်းရည်ရှိတာနဲ့အမျှကဘာတဝန်းဘာသာရေးလွတ်လပ်ခွင့်အတွက်အမေရိကန်ပြည်ထောင်စုကဆက်လက်ရည်တည်သွားမှာဖြစ်တယ်လို့ USAID အုပ်ချုပ်ရေးမှူးဆမ်မန်သာဖာဝါပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ကြည်ပါပြီ
။သောရစင်နေအခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီးVOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုတဝါကြီးနားဆင်ရဖို့ရှိပါတယ်။
American တဲ့ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်စမတ်ရိုဗီယိုမြန်မာဝိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web address ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါလိမ့်8473748.info ဖြစ်ပါလိမ့်ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamischannel ဖြစ်ပါတယ်။အသင်းနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voabamis ဖြစ်ပါတယ်။ VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6:00ကိုရှိပါပြီ။ဗီအိုအေအမေရိကန်တန်ကတောက်ကြနေမနက်ဖက်အစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ25ကီလိုဟတ်စ်တိနှင့်တိတိတုံညလိုင်းနိုမီတာ၄၀ကီလိုဟတ်စ်ခွန်လေးတိတုံညလိုင်းနိုမီတာ၅၁ကီလိုဟတ်စ်၅ရှိခွန်9နဲ့လိုင်းလက်မီတာ195ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးတု
ကာဝယ်ဆေးကိုနေဇက်ကနေပြီးတော့ cross border ပေါ့နော်ကျွန်တော်တို့ရယူပြီးတော့ UN လိုဟာမျိုးဂျာဂန်ဖွဲ့စည်းတခုကျွန်တော်တို့ဆောင်ရွက်ပြီးတော့အရင်သားဖွဲ့စည်းများနဲ့ပေါင်းစပ်ပြီးကျွန်တော်တို့စီထိုးပေးဖို့ဖြစ်ပါတယ်
တိုင်းသားဒေသတွေမှာကိုဗစ်ကာကွယ်ဆေးတကယ်ပဲထိုးနှံခွင့်ရတော့မှာလားဆိုတာဒီနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်စုံနားဆင်ရမှာပါအခုတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဒီရှေးလာတဲ့ကျင်းပမဲ့ကုလသမဂ္ဂအထွေထွေညီလာခံမှာအဖွဲ့ဝင်နိုင်ငံတွေရဲ့ကိုယ်စားလှယ်စည်းရင်းကိုအတည်ပြုဖို့ရှိသွားတယ်ဒီနေရာမှာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့စစ်ကောင်စီကတင်သွင်းတဲ့ကိုယ်စားလှယ်ဘယ်သူ့ကိုအတည်ပြုမလဲဆိုတာအဆုံးဖြတ်ပေးတော့မယ်ဆိုတဲ့အကြောင်းဦးအောင်ခင်ကတင်ပြထားပါတယ်
အနာသိစစ်ကောင်စီရဲ့လုပ်ရက်ကိုကန့်ကွက်ရှုံ့ချသူကုလသမဂ္ဂမြန်မာတာမဥကျော်မိုးထွန်းရဲ့နေရာကိုစစ်ဘုဟောင်းဦးအောင်တူရင်းနဲ့အစားထုတ်ဖို့မေလအစောပိုင်းကကြိုးပမ်းတာကိုကုလသမဂ္ဂကလက်မခံပါဘူး။ဟိုစရဲတဦးရဲ့ခန့်အလွာကိုအရင်ပွားလာရင်အဲ့ဒီခန့်အလွာကိုကုလသမဂ္ဂအထွေထွေညီလာခံကရုပ်သိမ်းကြောင်းမဆုံးဖြတ်မချင်းရင်းကိုယ်စလဲမှာလုပ်ပိုင်ခွင့်ရှိတယ်ဆိုတဲ့ကုလသမဂ္ဂစီမင်းအရာဦးကျော်မိုးထွန်းရဲ့နေရာကိုလူစားမထိုးနိုင်တဲ့အခြေအနေဖြစ်သွားပါတယ်။ဇွန်လရောက်တော့အများစုမဲဆန္ဒအရာအထွေထွေညီလာခံကစစ်ကောင်စီကိုဝေဖန်ရှုံ့ချပါတယ်။ဦးကျော်မိုးထွန်းရဲ့ကျေးဇူးကြောင့်ကုလသမဂ္ဂမှာအခွင့်အလမ်းပွင့်လာတာကို NUG ကအမျိုးသားညီညွတ်ရေးအစိုးရကကောင်းကောင်းအသုံးချရဖို့လူတယ်လို့အမေရိကန်အသံမှကယ်ရီကာရီကသုံးသပ်ပါတယ်။အနာသိစစ်ကောင်စီကိုဆန့်ကျင်ပြီးဒီမိုကရေစီလှုပ်ရှားမှုဘက်ကရပ်တည်တဲ့ပထမဆုံးတာမဟာ NUG ကိုနိုင်ငံတကာအတိအမှပြုမှုများပြားလာအောင်ကြိုးပမ်းရမှာအရေးကြီးတဲ့နေရာကပါဝင်ပါတယ်။ကုလသမဂ္ဂကအတိအမှပြုတဲ့အာဏာပိုင်အဖွဲ့ကိုအခြားအစိုးရတွေကလည်းအတိအမှပြုမှာမူအထွေထွေညီလာခံမှာကိုယ်စားလှယ်နေရာရဖို့အလွန်အရေးကြီးပါတယ်။
ဦးကျော်မိုးထွန်းကိုမြန်မာပြည်ရဲ့အမြဲတမ်းကိုယ်စားလှယ်အဖြစ်ကုလသမဂ္ဂမှအတိအမှတ်ပြုထားတာဟာနယူးယောက်တခုတည်းတင်မကဘဲဂျနီဗာ၊ဗီယက်နာ၊ရောမ၊ဘန်ကောက်၊နိုင်ရိုဘီစတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေမှာလည်းပါဝင်ဆွေးနွေးနိုင်ပါတယ်။ကိုဗစ်အန္တရာယ်ကြောင့်လူကိုယ်တိုင်သွားစရာမလိုတော့ဘဲဗီဒီယိုကနေတဆင့်ဆွေးနွေးနိုင်တာဟာ NUG အစိုးရအတွက်အခွင့်အရေးဖြစ်ပါတယ်။လူသားချင်းစာနာရေးရန်ပုံငွေတွေအနာသိစစ်ကောင်စီကိုမရောက်အောင်စီမံခန့်ခွဲနိုင်ဖို့အတွက်ကုလသမဂ္ဂအေဂျင်စီတွေနဲ့လက်တွဲလှုပ်ကိုင်နိုင်ဖို့ကိစ္စဟာ NUG အတွက်အလွန်အရေးကြီးပါတယ်ကုလသမဂ္ဂကွန်ရက်အတွင်းမှာနင်းနေနဲ့ကြဲကြဲဝံပြီးထိတိရောက်လုံနိုင်ဖို့လည်းလိုပါတယ်ဥပမာမေလ26ရက်နေ့ကကျင်းပတဲ့ကမ္ဘာ့ကျန်းမာရေးညီလာခံကိုတက်ရောက်ခွင့် NUG ကတောင်းဆိုလာတာကြောင့်စစ်ကောင်စီကိုယ်စားလှယ်ကိုပါတရောက်ခွင့်ပိတ်ပင်ထားတာဟာအောင်ဝဲလေးတစ်ခုဖြစ်လာပါတယ
်ဦးကျော်မိုးထွန်းခေါင်းဆောင်တဲ့ NUG ကိုယ်စားလှယ်အဖွဲ့ဟာရှိတဲ့အင်အားအနည်းငယ်နဲ့လုပ်ငန်းပြည့်မြောက်အောင်ဆောင်ရွက်ရမှာဖြစ်တဲ့အတွက်လူ့ခွင့်ရေးနဲ့လူသားချင်းစာနာရေးဘက်မှအဓိကထားဆောင်ရွက်တဲ့ရတအတင်းအဖွဲ့တို့ရဲ့အခုအညီကိုရယူတဲ့လို့ကယ်ရီကာရီကအကြံပြုထားပါတယ်ရှေ့လစက်တင်ဘာမှာကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာကိုယ်စားလှယ်နေရာကိုဥကျော်မိုးထွန်းတို့အဖွဲ့ဆက်လက်ရရှိဖို့အတွက်စီမံချက်ချဖို့တိုက်တွန်းထားပါတယ်။ NUG နဲ့စစ်ကောင်စီကကိုယ်စားလှယ်ခန့်အလွာကိုပြန်ဆိုင်တင်သွင်းလိုက်မယ်လို့မျှော်လင့်ရပါတယ်။ဒီကိစ္စဟာဒီမိုကရေစီလှုပ်ရှားမှုအတွက်အလွန်အရေးကြီးပါတယ
်။ပုံမှန်အထွေထွေညီလာခံမကျင်းပမီအ ਨੇ ဆုံးတစ်ပတ်ကြိုတင်ပြီးအဖွဲ့ဝင်နိုင်ငံတွေဟာခန့်အပ်ထားတဲ့ကိုယ်စားလှယ်စည်းရင်းကိုအထွေထွေအတွင်းမှုစီကိုပေးပို့ရပါတယ်။ အဲ့ဒီတဲက9ဦးကိုရွေးချယ်ပြီးခန့်အန့်လွာကော်မတီကိုဖွဲ့စည်းပါတယ်ခန့်အန့်လွာကော်မတီတင်ပြတဲ့ကိုယ်စားလှယ်စီရင်ကိုအထွေထွေညီလာခံကအတည်ပြုတာဟာလုံရိုးလုံစင်ဖြစ်ပါတယ်ဒါပေမဲ့ကိုယ်စားလှယ်ခန့်အန့်လွာကိုဂျိုင်းတူတင်သွင်းတဲ့အခါမှာခန့်အန့်လွာကော်မတီကဆုံးဖြတ်ရပါတယ်ဒီဆုံးဖြတ်ချက်ကိုအထွေထွေညီလာခံမှာအများစုမင်းနဲ့အတည်ပြုပါတယ်ခန့်အန့်လွာကော်မတီမဲဆန္ဒကောက်ယူပွဲမှာရောအထွေထွေညီလာခံကမဲပေးရမှာရောဗီဒိုအာနာသုံးွင့်မရှိပါဘူးလုံခြုံရေးကောင်စီဝင်ဗီဒိုအာနာပန်ရှင်တွေဟာခန့်အန့်လွာလက်ခံတဲ့ကိစ္စမှာမစွမ်းဆောင်နိုင်တာထင်ရှားပါတယ
်ဒါကြောင့်မို့ခန့်အန့်လွာကော်မတီမှာအများစုမင်းနဲ့ချက်မှတ်ထားတဲ့ဆုံးဖြတ်ချက်ကိုအထွေထွေညီလာခံကလည်းအများစုမင်းနဲ့ပဲဆုံးဖြတ်ပါတယ်အထွေထွေညီလာခံရဲ့အဆုံးအဖြတ်ဟာနောက်ဆုံးအတည်ပြုမှုဖြစ်ပါတယ်နေမည်ချုပ်ကင်နိုင်မှုကိုကြည့်ပြီးခန့်အန့်လွာကော်မတီကစဉ်းစားတဲ့ထုံးစံရှိပေမဲ့အင်အားသုံးတဲ့အစိုးရရဲ့ကိုယ်စားလှယ်ကိုအတိအမှတ်မပြုတဲ့အစဉ်အလာလည်းရှိပါသေး။လူပြူလူမဲခွဲခြားဆက်ဆံတာဟာပြည်တွင်းရေးတာဖြစ်တယ်လို့ဆင်ခြင်ပေးတဲ့တောင်အာဖရိကအစိုးရကိုယ်စားလှယ်ကိုအနှစ်20ကျော်ဝိုင်းပယ်ခဲ့တာတွေ့ရပါသေး။ဟေတီနိုင်ငံမှာ1991ကစစ်အာဏာသိမ်းပြီးရက်ောက်တင်မြောက်ထားတဲ့အရတာအစိုးရကိုဖြုတ်ချလိုက်ပါတယ်။တပီလုံးကိုစစ်တပ်ကချုပ်ကင်ထားပေမဲ့စစ်အစိုးရကိုယ်စားလှယ်ကိုခန့်အန့်လွာကော်မတီကလက်မခံပါဘူး။နယ်မြေချုပ်ကင်မှုမှာအားနည်းပေမဲ့ရက်ောက်တင်မြောက်ခံရမှုတရားဝင်မှုလူ့ခွင့်ရေးလေးစားမှုစတာတွေကိုကြည့်ပြီးကိုယ်စားလှယ်လက်ခံတာကိုခန့်အန့်လွာကော်မတီကအဓိကထားကြောင်းအပြည်ပြည်ဆိုင်ရာဥပဒေပညာရှင်ရက်ရက်ကင်စာကတုံးတက်တာရမှုစစ်ကောင်စီကိုယ်စားလှယ်မျော်လင့်ချက်မရှိကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးတုံးတက်ချက်ပြီးအခုကတော့ကိုဝင်းမင်းရဲ့ကျမ်းမာရေးခန်းစာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကိုဗစ်ကိုဆက်လက်ကာကွယ်ရေးအရေးတကြီးအဆင့်အကြောင်းကိုပြောပြထားပါတယ်မြန်မာနိုင်ငံမှာကိုဗစ် -19 တတိယလှိုင်းပြင်းထန်ပြီးတည်ရရှင်ရေးရုံးကန်လာရချိန်မှာပိုးကူးဆက်မှုဆက်မတက်ရအောင်ကာကွယ်ရေးအလေးနဲ့လှုပ်ဆောင်ကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်ပိုးကူးဆက်မှုပိုးမတိုးရအောင်ဘယ်လိုအဓိကကာကွယ်မှုတွေလိုအပ်နေပါသလဲဒီအကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဒေါက်တာတန်းနိုင်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာတန်းနိုင်စိုးခင်ဗျာကျွန်တော်တို့ဒီကိုဗစ်တတိယလှိုင်းကမြန်မာနိုင်ငံမှာထန်လာတဲ့သဘောရှိတာပေါ့နော်ပြည်သူတွေကတကယ်ကိုပဲသဲသံသိရှင်လုံးပန်းနေရတဲ့နေရာရှိပါတယ်အဲ့တော့အဲ့လိုနေရာမှာအခုနောက်ဆုံးအခြေအနေကိုဘယ်လိုမျိုးသုံးသပ်မိလဲ
ဒီတတိယလှိုင်းစတင်ဝင်ရောက်တဲ့ချင်းပြည်နယ်သုံးဆန်မြို့နယ်ကြီးခါမြို့နယ်တမူးရဲ့တစ်ဖက်နိုင်ငံနဲ့ဆက်ဆက်တဲ့29ရက်5လ2021ပေါ့အဲ့နောက်ပိုင်းကိုတွေ့ရဲ့နှုံးနေတစ်ပြေးပြေးညလာခဲ့တဲ့ဟာနောက်ဆုံး9000ကျော်ဖြစ်သွားတယ်နေတာတော့4ရက်9လ2021မှာလို့ကိုတွေ့ရဲ့ရိုင်းနှုံး30ကျော်ပေါ့နောက်ပိုင်းမှာတော့ဟိုလူကြီးတော့မတွေ့တော့ဘူးဒါပေမဲ့ကိုတွေ့ရဲ့ရိုင်းနှုံးကတအားများတယ်ပေါ့ဒီပြီးခဲ့တဲ့ဒီ25ရက်ပတ်ချာလေးလောက်မှာဆို40ရိုင်းနှုံးအထီးတွေ့ခဲ့တယ်ပေါ့အဲ့ဒါတစ်ပြေးပြေးနဲ့ပေါ့နော်ဒီနောက်ပိုင်းမှာလည်းဒီနိုင်ငံတော်ကလည်း stay at home ကြီးညာရေးပါတာပေါ့နော်နောက်ရုံးပိတ်ရက်တွေပေါ့နော်တော်တော်ကြီးကိုရှည်ရှည်ပိတ်ပြီးတဲ့သဘောရှိရအခုလည်းကျွန်တော်နောက်ထပ်တစ်ပတ်ပိတ်တယ်ဒီဘက်ကပြည်သူတွေနေတဲ့အိမ်မှာနေသေးတာပေါ့နော်ဒီကတော့တော်တော်ကြီးကိုဒီယောဂထင်းချိုရေးတော့ကောင်းနေတဲ့ပေါ့အဲ့ခါကျတော့ထူးခြားမှုကပေါ့နော်ပိုးတွေ့ရတိုင်းတော့နေရတဖြည်းဖြည်းဖြင့်ကုစု29 30 31ပတ်ချာလဲပါဆိုကျွန်တော်ကဒီ33 34ပတ်ဝန်းကျင်မှာပဲပိုးတွေ့နှုံတွေဖြစ်လာတဲ့အခါကျတော့တွေ့တဲ့လူနာအနေထားရောပိုးတွေ့နှုံအနေထားရောမနေတန်းလာတဲ့ပုံပေါ့နော
်ဟုတ်ကဲ့အဲ့တော့လက်ရှိမှာဆရာအစိုးရင်ဆုံးက
ကျွန်တော်ဒီ epidemic cap မှာထောင်နေတဲ့အပိုင်းရှိတယ်အခုတော့နည်းနည်းတန်းလာတဲ့အပိုင်းပြီးရင်ဒါပြန်ကြရပေါ့နော်အဲ့ဒီအပိုင်းလေးမှာကျွန်တော်စပြီးတော့နည်းနည်းတန်းလာတဲ့အခြေအနေတွေကျွန်တော်တွေ့တာပြီဒါပေမဲ့ဒါကတော့ပေါ့လို့တော့ညာလေးပေါ့နော်အဲ့ဒီဟာကိုတော့ကျွန်တော်စိုးရိမ်ပါတယ်ဒါကြောင့်လည်းဆိုဒီတစ်ခေါက်ဝင်နေ Beta virus ကဒီ basic reproductive ညာတော့ခေါ်တာပေါ့ R not ပေါ့နော် R0 ကိုလည်းခေါ်တယ်သူကတော့ကာဝေးနည်းနည်းနေဘာမှမတုံ့ထားတဲ့လူအုပ်စုအတွင်းပေါ့နော်ဒီ data တစ်ခုအတွင်းမှာပြန့်ပွားနိုင်တဲ့နှုန်းပေါ့အဲ့ဒါဒီအစာပိုင်းကိုရိုနာဗိုင်းရပ်စ်မျိုးတွေက R0 က 1.5 to 2 အလုံးစုံ 2 နဲ့ဒီကြာဒီလောက်ပဲရှိတယ်အခု ဒီ data ကအနော 5 to 8 ဆိုတော့ 3 လေးအတွင်းမှာ 9 ယောက်လောက်ကူတယ် server 25 25 နဲ့ထပ်ပြီးတော့အဲ့လိုပုံစံမျိုးသွားတဲ့ခါကျတော့ပူးစက်မှုလို့အရင်ညံ့တယ်အဲ့ဒီခါကျတော့ဒီဝီထူတဲ့နေရာတွေမှာ အတက်လာတဲ့အခါကျတော့ဒီဘက်ကလည်းဆက်စနစ်တမ်ပါတယ်အကြောင်းမျိုးမျိုးနဲ့ငွေနှင်းတွေလုံးနဲ့ကင်းခွာနေတာဆေးရုံတွေဆိုတချို့ကလူဝင်အား 50%
အများကြီးပေါ့နော်နောက်ပြီးတော့ဒီဒေါ်လာရဲ့သဘောကပြင်းထန်မှုတွေများတဲ့ခါကျတော့အဆီဂျင်တို့အချက်တွေလည်းဒါများတာပေါ့နော်ဟုတ်ကဲ့ဆရာဒီနေရာမှာအများစုဖြစ်နေတဲ့ဒီတမ်းမန်နေထားကနောက်ထပ်ဘယ်နည်းလောက်ဒီမှာလဲခုနောက်ပိုင်းတော့ဒေးပြရမယ်နေထားပေါ့နော်ဘာကြောင့်လဲဆိုတော့ဒီဟာကိုလိုက်နာမှုတွေအားနည်းလို့ခုနစေရဟုံးနေရာတွေနည်းသွားလို့ပေါ့နော်ပြန်ပြီးတော့လူတွေထိတွေ့မှုတွေပြန်များလာရင
တည့်ရုံနေနိုင်တယ်ဘလောက်ကာဝေးနည်းနဲ့ဘလောက်လိုက်နာလဲပုံမူတီဗီဗိုင်းရပ်စ်ကာဝေးတော့တော့ခက်ခဲသွားတော့ကာဝေးသေးထိုးတဲ့ဟာလဲပရမထိုးရတဲ့လူတွေဆိုတာအာနိသင်တော်ရှိနေပြီအခုဝီရအတုတ်ထိုးနေတဲ့လူတွေဆိုနောက်ထပ်တစ်လကြာမှာ second dose ပေးပြီးနှစ်ပတ်ကြာဆိုတာသူတို့လည်း immunity တက်လာမယ်လို့ပြောချင်တယ်အဲတော့ကျောကပြင်းပြင်းရောက်လာတဲ့အခါတူနိုင်အများကြီးမရှိတဲ့အခါကျောင်းဆံမတခွဲဆစ်ဆင်းမှုတွေနဲ့အများကြီးပိုလို့ပြီးနိုင်တယ်အောက်ဆီဂျင်ဆိုတဲ့အများကြီးရမယ်ဒေတာလည်းကြီးထူနိုင်တယ်ပေါ့နော်အဲတော့ကာဝေးဖို့နဲ့ဥစ္စာမခံရအောင်နေထိုင်လို့ကတော့နံပါတ်၁အရေးကြီးဆုံးပေါ့နော်နံပါတ်၂ကကာဝေးသေးဖို့နံပါတ်၃ကအခုလိုယောဂတက်တဲ့အချိန်မှာပြည့်စုံနေသေးဖို့ဒါရီကိုဘူတည်ပြီးတဲ့အခါကျတော့ခုနပြောတဲ့နှိုင်းရဆက်ပြီးရှည်သွားမလားတန်ထောင်တက်နိုင်နေလားအောက်ကိုဆင်းသွားမလားဆိုတဲ့ဟာဒီပေါ်မှာမူတည်ပါတယ်ဗျ
ဟုတ်ကဲ့ဆရာဒီအခုစိတ်မများသေးတဲ့ဒေတာတွေကိုဆရာ
နေရာဒေတာလိုက်ပြန်ကြည့်ရင်တော့ခုနကဝင်လာတဲ့ဒီလမ်းကြောင်းမှာမကြသေးဘူးပေါ့နော်ဥပမာဆိုကျွန်တော်ကြည့်တဲ့ဒေတာတွေရှိရဲအခုချုပ်ပြည်နယ်တိုင်းတွေနည်းနည်းနည်းနည်းပဲဖြစ်တာလေးရှိအဲ့တော့အဲ့ဒီနေရာနေပြီးတော့အဲ့ဒီတော့အဲ spread ဖြစ်မှာကျွန်တော်ကြောက်ရတော့ပေါ့နော်။ကျွန်တော်တို့ဒီ stay at home ဆိုပြီးမြို့နယ်တွေကျင်ညာတာဆိုရင်မြို့နယ်ပေါင်း100ကျော်ပြီ။အဲ့တော့အဲ့ဒီ stay at home ကျင်ညာတဲ့မြို့နယ်တွေကနေပြီးတော့ခုနဒီ data data ရွာတွေကိုပြန်မဲ့လူတွေကိုအဖြစ်သေးတဲ့နေရာကိုသွားမဲ့လူတွေအထူးသတိထားပြီးတော့ပေါ့နော်။ဒီ data alike ပေါ့ဆောင်ရွက်တဲ့ဒီ quarantine sequence နေအဲပူးရှိမရှိစစ်ဆေးတာတွေဝင်တဲ့ခေတ်အဲဒါတွေကိုသတိတိကျ data လောက်ဆောင်ဖို့လိုတယ်ပေါ့နော်။ဒါဆိုရင်ကျန်တဲ့နေရာတွေကိုလည်းမရောက်ခဲနဲ့ဒီနေထားတိုင်းပဲအပြည့်အဝနဲ့ကောင်းတဲ့ဘက်ကိုရောက်လာမှာနောက်ထပ်ဥဒ္ဒရေးတိုင်းကတော့အလမ်းလုံနေတာပေါ့နော်ဒါဒီဘက်တွေတော့ဖြစ်လာပြီဖြီးပြီးတော့တန်းလာပြီဒါပေမဲ့ဒီဘက်တွေဝင်လာရင်မလွယ်ဘူးအဲ့တော့ဒီဘက်မှာဖြစ်တော့ရခဲ့တဲ့လက်စင်တွေပေါ့နော်ခုနကတည်းကမလောက်ခဲ့တဲ့ဟာတွေအောက်ဆီဂျင်မရခဲ့တဲ့ဟာတွေဒါတွေကျွန်တော်တို့ကိုယ့်ဘက်မှာဒီလိုမျိုးဆက်ပြီးမဖြစ်အောင်ပေါ့နော်ဘာလို့ဆိုတော့လူတူတယောက်မပိုးပါပြီးဝင်သွားရင်တော့မှအဲ့ဒီဒါကနေကာကွယ်ရေးတဲ့အားနည်းနေတဲ့အချိန်ဆိုရင်ခုလက်ရှိပိုးရဲ့ပြန်တော့ကပြင်ထုတ်လို့ခက်ခဲနေရတဲ့ပုံစံမျိုးပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကတော့လက်ရှိမှာဒီပြင်နှုံးပေါ့နော်တစုံတရာတန်းလာနေတဲ့အနေအထားကိုတွေ့ရတော့လည်းပဲဒီဖြေဆုံးမှုနှုံးကတော့ဆက်ပြီးတော့တက်နေတယ်လို့ပဲကျွန်တော်ဆိုရင်တော့နော်ကျွန်တော်ရဲ့မိတ်ဆွေတွေပေါ့နီးစပ်သူတွေတော်တော်ဆုံးကုန်တာကိုဒီအပိုင်းထဲမှာကျွန်တော်ကြုံရပါတယ
်ဒီဖြေဆုံးမှုနှုံးကလည်းသူ့ရဲ့တဘာဝကလည်း infection ကတွေ့တဲ့နှုံးကြရဆိုရင်ပဲဒီ pre infected ပေါ်တာပေါ့ဒီမတိုင်ခင်ကနေဟိုရက်ဒီသူ့သူတပတ်နှစ်ပတ်လောက်တောင့်ခံလာပြီးတော့ဒီဘက်ရောက်မှသုံးနိုင်လည်းရှိရောအဲ့တော့အဓိကတော့တည်ဆုံးမှုလုံးကြဖို့ကတော့ဒီအိမ်မှာစိတ်မကူနေခြင်းဆိုတာဘာပဲဖြစ်ဖြစ်ဒီဒေတန်တော့အကြောင်းကြားအခုဆိုစင်တာတွေလည်းတိုးချဲ့တာတွေလည်းအများကြီးဖြစ်လာပြီဆိုရင်အခုကဒီအိမ်မှာနေနေဟိုဒီဆင်းမီးလိုနေပေါ့နော်ဒီတစ်ခါတည်းကြတော့လေလုံလောက်တဲ့ကုသမှုမရဘူးပေါ့နော်အားနောက်ကျနေတော့မှစိတ်ခေါ်လာတဲ့အခါကျတော့လေတော်တော်များများပေါ့စိတ်မကောင်းစရာဖြစ်ရတယ်ကျွန်တော်တို့အတိအလဲပါပါတယ်ကြာကျွန်တော်တို့ဆရာတွေလည်းပါပါကျွန်တော်တို့ကိုယ်တိုင်လည်းဒီကိစ္စနဲ့ပတ်သက်ပြီးစိတ်မကောင်းဖြစ်ပါတယ်တော်တော်များများများတဲ့ဘိုင်းကျတော့လူကနာကိုတတော်ကိုကောင်းနေတာနဲ့ချို့ကြတော့လေ silent hypoxia လို့ happy hypoxia လို့သာရှိသေးတယ်တော်လူကတော့အကောင်းကြီးပဲမမောဘူးပေါ့ဒါပေမဲ့အဲမှာအောက်ဆီဂျင်ကကျနေခဏနေရုတ်တရက်ဆုံးမှာနောက် cytokine storm လို့ပြောတယ်ဒီတိုင်းပဲငင်းငယ်နီးဆိုရင်သူကဒီတွေးထဲမှာတွေးပြီးပမာဏကျတာလို့ခဏ C-related protein တက်တာလို့ဒီလိုမျိုးတွေဒါတမားတော်တွေဒီနဲ့တို့ဟာလေးကြည့်ပြရတာကြတယ်တူတင်ခံမှန်းလို့ရတဲ့ဟာလေးတွေရှိအဲ့ဒီခါကျရင်စိုးစိုးစီးပေါ့နော် data metadata ကိုဟာမျိုးပြီးနိုင်လိုက်ရင်လည်းတက်ကင်နိုင်တယ်ရှိနောက်တစ်ခုကဒီ laboratory စစ်ဆေးတဲ့နဲ့ဟာရရတယ် data မစစ်ဆေးနိုင်တဲ့ခါကျတော့ပို့ပြီးတော့ဒေသမှုမျိုးများနိုင်ရပေါ့
ဟုတ်ကဲ့ကျေးဇူးများကျေးပါတယ
်
ကျမရေခန္ဓာပြီးသွားပြန်တော့အခုတခါဒီထိုင်းအခြေဆိုင်ဖီဘာဝိုင်းတော်သားတွေတင်ဆက်မဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကို နားဆင်နိုင်ပါပြီ
။အပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတော်ဝန်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ်
မင်္ဂလာပါရှင်ကျမကအမိပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောမှာနားဆင်ရမှာတွေကတော့ KNU တပ်မဟာ9ဖပုံခရိုင်ဘက်မှစစ်ကောင်စီတပ်နဲ့နေမြေကန် KNL တပ်တို့ကြားမှာတိုက်ပွဲပေါင်း133ချိန်ဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်ကကြာဆုံးမှုများနေကြောင်း KNU ဘက်ကထုတ်ပြန်ပါတယ်ချင်းပြည်နယ်စုခွာမြို့ကအာနာတိန်စစ်ကောင်စီနဲ့ဆက်နွယ်မှုရှိတယ်ဆိုပြီးဘာသာရေးခေါင်းဆောင်နှစ်ဦးကိုချင်းကာကွယ်ရေးအဖွဲ့ဟာခါကဖမ်းဆီးထားတယ်ဆိုတာနဲ့ချင်းပြည်နယ်ဘက်မှာကိုဗစ် -19 ကူးစက်မှုနဲ့သေဆုံးမှုနှုန်းများလာနေတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ KMU ကရင်မျိုးသားစည်းရုံးထိန်းချုပ်နယ်မြေတပ်မဟာ9ဖပုန်ခရိုင်ဘက်မှာဇူလိုင်လ၁ရက်နေ့ကစပြီးလကုံအထိစစ်ကောင်စီတပ်နဲ့နယ်မြေခံ KNL တပ်တို့အကြားတိုက်ပွဲပေါင်း133ကြိမ်ဖြစ်ပွားပြီးစစ်ကောင်စီဘက်က65ဦးထပ်မံကြဆုံးတယ်လို့ KNU တပ်မဟာ9ကဩဂတ်စ်လ၂ရက်နေ့မှာထုတ်ပြန်လိုက်ပါတယ်ပြစ်ခတ်မှုကြောင့် KNL ဘက်က3ဦးတန်ရန်ရရှိပြီးဒေသခံဘက်က2ဦးသေဆုံးထိခိုက်ဒဏ်ရာရရှိသူတွေလည်းရှိနေတယ်လို့ဒေသခံနေအိမ်9လုံးစစ်ကောင်စီတပ်ကနှိရှုဖျက်ဆီးသွားတယ်လို့ထုတ်ပြန်ပါတယ် KNU ရဲ့ထုတ်ပြန်ထားတဲ့တိုက်ပွဲဖြစ်ပွားမှုစာရင်းအရမေလကနေစတင်ပြီးဇူလိုင်လကုန်အထိ KNU တပ်မဟာ9နယ်မြေမှာ3လအတွင်းစစ်ကောင်စီတပ်ဘက်ကအယောက်340ကျော်ကြာဆုံးကြောင်းထုတ်ပြန်ထားပေမဲ့လည်းစစ်ကောင်စီဘက်ကတော့အသေးစိတ်ထုတ်ပြန်ထားတာမတွေ့ရပါဘူး
ချင်းပြည်နယ်ဟာကားမြို့နယ်စုခွာမြို့ကစစ်ကောင်စီအဖွဲ့နဲ့ဆက်နွယ်မှုရှိတယ်ဆိုပြီးဖမ်းဆီးခံရတဲ့တက်တလက်ဖုံးတော်ကြီးတပါးနဲ့ခရိယံတင်အုပ်စရာသူကိုကတိခံဝန်ချက်လက်မှတ်ရေးဆိုးပြီးမှသာပြန်လွတ်ပေးမယ်လို့ချင်းကာကိုရေးဖွဲ့ဟာကားကနေဩဂုတ်လ၁ရက်နေ့မှာထုတ်ပြန်ထားပါတယ်။စုခွာမြို့မှာတာဝန်ဆန်းဆောင်နေတဲ့ကတိလက်ဖုံးတော်ကြီးနိုအာဟရန်တင်ထန်းနဲ့တင်အုပ်စရာတော်ပူကျုံနင်းတို့နှုတ်ကိုစစ်ကောင်စီနဲ့ပတ်သက်ဆက်နွယ်မှုပူးပေါင်းဆောင်ရွက်မှုကြောင့် CDF ဟာကားတပ်ဖွဲ့ကဇူလိုင်26ရက်နေ့ကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်။ပါရာရေးကောင်းဆောင်လူကိုစစ်ကောင်စီနဲ့ပူးပေါင်းလှုပ်ဆောင်တာမလုပ်ဘူးစီတဲ့ဟာကားအနေနဲ့အကြိမ်ကြိမ်သတိပေးခဲ့ပေမဲ့ခရုမဆိုင်တာကြောင့်ဖမ်းဆီးရတာဖြစ်ပြီးပါရာရေးကိုင်းကလာကြောင့်ဖမ်းဆီးတာမဟုတ်ပဲပါရာရေးမှိုင်းတိုက်တာတဖက်တပ်မဟုတ်မှန်သတင်းဖျက်ဝေတာကိုမလုပ်ကြဘူး CDF ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ
်ရခိုင်ပြည်နယ်မှာနေရမပြောင်းနိုင်သေးတဲ့စစ်ဘေးဒုက္ခသည်အများစုမှာစားတောက်ရေးအတွက်အခက်အခဲကြုံတွေ့နေရပြီးတပတ်အတွင်းအကူအညီမရရင်အငတ်ဘေးနဲ့ရင်ဆိုင်ရနိုင်တယ်လို့ဒုက္ခသည်တွေကပြောပါတယ်လူဦးရေ3000ကျော်ရှိတဲ့ကြောက်တော်မြို့နယ်ညောင်ချောင်းဒုက္ခသည်စခန်းမှာအစိုးရကထောက်ပံ့ပေးနေတဲ့ရိတ်ခါတွေမရတော့တဲ့အပြင်ကိုဗစ် -19 ကြောင့်အပြင်ထွက်ခွင့်လည်းမရှိတော့တဲ့အတွက်ဖြစ်တယ်လို့စားတောက်နေရပါတယ်အလားတူကန်ဆောက်တောင်မင်းကလာစတဲ့ဒုက္ခသည်စခန်းတွေမှာလည်း WFP ကထောက်ပံ့မှုမပေးတာနလရှိနေပြီဖြစ်တဲ့အပြင်အနီးအနားကကျေးရွာတွေမှာလည်းလော့ကဒေါင်းချထားတဲ့အတွက်ဒုက္ခသည်တွေစားဝတ်နေရေးအတွက်အခက်အခဲကြုံတွေ့နေရပါတယ်။မောင်တော်နဲ့ဘူးဒီတော်မြို့နယ်ကကျေးရွာတချို့ပါဝင်ဒုက္ခသည်စခန်းတွေမှာလည်းမကြသေးမီကပြင်းနစ်မြုပ်မှုဖြစ်ပွားခဲ့တဲ့အတွက်စားတောက်ရေးအတွက်အရေးတကြီးအကူအညီလိုအပ်နေတယ်လို့ကျန်းမာရေးအတွက်ပါစိုးရိမ်နေရတယ်လို့မောင်တော်မြို့ခံတွေကပြောပါတယ်။
နာဆာကစစ်ကောင်စီကနေရွေးချယ်ခံထားတဲ့မွန်ပြည်နယ်မုတုံမြို့နယ်နှီးပရောကြီးရွာအုပ်ချုပ်ရေးမှူးလှုပ်ကြံပြစ်တက်ခံရမှုအပေါ်တန်တရားရှိသူခွန်တို့ကအာဏာပိုင်တွေကသင်္တိန်လာပြီးရွာသားတို့ထွက်ပြေးသိမ်းရှောင်နေရတယ်လို့နှိစက်သူတွေကဆိုပါတယ်ပြီးကြတဲ့ဇူလိုင်30ရက်ညနေပိုင်းမှာဆိုင်ကယ်နဲ့အမိမတိသရသမားနှူးအိမ်ကိုရောက်လာပြီးပြစ်တက်တဲ့အတွက်အုပ်ချုပ်ရေးမှူးနိုင်မန်းတည်ဆုံခဲ့ပြီးနောက်တစ်နေ့မှရခင်ရန်ညိုးရှိခဲ့တဲ့ဆိုတဲ့ကြီးပါမီလင်းရေးကော်မတီဝင်နှူးနဲ့ကြည်ပါပရဟိတလုပ်ငန်းလှုပ်ဆောင်သူလူငယ်၅ဦးကိုလည်းအာဏာပိုင်တွေဖမ်းဆီးခေါ်ဆောင်သွားတယ်လို့နေဆက်သူရွာသားတို့ကပြောပါတယ်။ဒါပြင်ရခိုင် NLD ဆိုရလက်ထက်ကကြည်ပါအုပ်ချုပ်ရေးမှူးဟောင်းသူကလည်းရွာကနေတင်ဆောင်နေရပါတယ်။ဆက်အနာသိမ်းပြီးနောက်ပိုင်းမွန်ပြည်နယ်မှာရက်ကြီးအုပ်ချုပ်ရေးမှူး၅ဦးထက်မနည်းလှုပ်ကြံတက်ပြတ်ခံရပြီးတည်ဆုံးခဲ့ကြောင်းသတင်းမှတ်တမ်းအရသိရပါတယ်။
ရှမ်းပြည်မြောက်ပိုင်းအတွင်းဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခအကြားကြောင်မဲမြို့နယ်မငော့မြို့နယ်ခွဲအတွင်းမှာကျင်းလက်လူနေအိမ်နှလုံးမိရှုဖျက်ဆီးခံရပြီးရွာသားတွေလည်းဖမ်းဆီးရိုက်တဲ့ခံနေရပါတယ်။ရှမ်းပြည်မြောက်ပိုင်းအတွင်းဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခတွေအကြားကြောင်မဲမြို့နယ် မငော့မြို့နယ်ခွဲအတွင်းမှာကျင်းလက်လူနေအိမ်နှလုံးမိရှုဖျက်ဆီးခံရပြီးရွာသားတွေလည်းဖမ်းဆီးရိုက်တဲ့ခံနေရပါတယ်။ခွန်ကျေးရွာအုပ်စုခွန်မိုင်ရွာကိုချုံတိတ်ကျေးရွာမှာဇူလိုင်လ29ရက်နေ့26ရက်နေ့တုန်းကဖြစ်ပွားခဲ့တာပါ။ရွာသားတွေပြောပြချက်အရအစီအက်ဆက်အက်ဆက်အေးရဲ့အဆက်လို့ဆွဆွဲခံရတဲ့ရွာသားတွေရဲ့နေအိမ်ကိုတီအန်အယ်အေးကမိရှုဖျက်ဆီးလိုက်တာဖြစ်ပြီးပတ်သက်ဆက်နွယ စ်ကောင်စီကတစ်ဖက် SSPP SSA နဲ့ TNLA ကတစ်ဖက် RCSS ကတစ်ဖက်နေမြေစိုးမိုးရေးအတွက်ပြန်ဆိုင်ရာကနေဖြစ်ပွားလာတဲ့စီရေးပဋိပက္ခကြောင့်ကြောက်မဲခရိုင်အတွင်းကျေးလက်ရွာသူရွာသားထောင်ကနန်းစစ်ပေးစစ်တမ်းတည်နေပါတယ
်ခုတင်လော်ရီကိုဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်ဘက်မှာ COVID-19 ကူးစက်မှုနှုန်းများလာနေသလိုသိဆုံးသူအရေအတွက်ကလည်းနေ့စဉ်တိုးလာနေပါတယ်ဒီအကြောင်းကိုတော့နမ်ဖော်ကနေစူးစီးတင်ဆက်ပေးထားပါတယ်
ဇွန်လ3ရက်စပြီးဒီနေ့အထိနလရာကာလအတွင်းရှမ်းပြည်နယ်မှာကိုဗစ်ကူးစက်ခံရသူစုစုပေါင်း1000ကျော်ရှိနေပြီးကိုဗစ်လူနာနဲ့တန်တရာလူနာတွေထဲကသေဆုံးသူစုစုပေါင်း300နီးပါးရှိနေပြီဖြစ်ကြောင်းကိုဗစ် operation team တွေကနေကြေညာပါတယ်ရှမ်းပြည်မှာကိုဗစ်ကူးစက်မှုအများဆုံးကတော့ရှမ်းပြည်မြောက်ပိုင်းလာရှိုးကြောင်မဲတီဘောမူဆယ်နမ်ခမ်းရှမ်းပြည်တောင်ပိုင်းကလောအောင်ပန်းတောင်ကြီးနဲ့ရှမ်းပြည်အရှေ့ပိုင်းမှာတချီလိတ်မြို့တွေမှာဖြစ်ကြပါတယ်ဩဂတ်လ3ရက်နေ့အထိနမ်ခမ်းမြို့မှာကိုဗစ်ကူးစက်ခံရသူစုစုပေါင်း952ဦးရှိပြီးသေဆုံးသူစုစုပေါင်း49ဦးရှိပြီဖြစ်ပါတယ်ဒီအခြေအနေကိုနမ်ခမ်းမြို့ပရဟိတအဖွဲ့ဝင်တဦးကအခုလိုပြောပါတယ
်မနေ့ကတော့30ဆုံးပေါ့သူ့ရင်ကတော့9ယောက်အများဆုံးဖြစ်ပြီးတယ်ကျွန်တော်မနေ့ကတော့7ယောက်ကဲကဲရှိတယ်ဆိုဒီနေ့တကြိမ်ဆက်ကတော့လူတယောက်တကြိမ်ကျွန်တော်အခွင့်အရေးဆုံးကြတယ်ညတကောင်တနားရီလောက်ဒီကိုရောက်တော့မှအကုန်လုံးရှုပ်တည်နေတယ
်ဘူစဲမြို့မှာလည်းအလားတူယောဂါဘိုးကူးဆက်လူနာ900ကျော်ရှိနေပြီးတေဆုံးသူလူနာလည်း90ကျော်ရှိပြီဖြစ်တယ်လို့မူစဲတောင်ရွက်ကကူးဆက်မှုအများဆုံးနဲ့တေဆုံးမှုလည်း12ဦးအထိရှိခဲ့တယ်လို့ပရဟိတလူငယ်တဦးကပြောပါတယ်ကြောက်မဲမြို့မှာတော့ဩဂတ်လ3ရက်နေ့အထိကိုဗစ်အတီးပြုတ်လူနာ900ကျော်ရှိနေပြီးတေဆုံးသူ30ဝန်းကျင်ရှိနေကြောင်းသိရပါတယ်အခုလိုတေဆုံးမှုတွေများပြားလာတဲ့အပေါ်ပရဟိတအဖွဲ့သားတွေရဲ့အခက်အခဲကိုကြောက်မဲမြို့နမ်ခုံပရဟိတအတင်းကလုံဆိုင်ကူကရှမာနာစကားနဲ့အခုလိုပြောပါတယ
်ကြောက်မဲနဲ့မင်းတောင်ရေကလို့ကြောက်မဲနဲ့မင်းတက်ကြည့်ကောင်းကောင်းလားပေါ်
ကြောက်မဲမှာညမခရဆိုတဲ့အမိန်ကလည်းတစ်ဖက်ရှိနေတာကြောင်းဥမာည9လောက်မှာတေဆုံးတဲ့လူနာတွေရှိရင်တွားတကြိုဖို့ကျွန်တော်တို့ကအခက်အခဲအများရှိတယ်တွားတကြိုပြီးလို့ည7နာရီကျော်မှပြန်လာရင်လက်နဲ့ကင်အဖွဲ့တွေကများတော့အခက်မတင်လို့တဖွဲ့ဖွဲ့နဲ့တွေ့လို့ရှိရင်ဘယ်လို့မလဲပေါ့ကျွန်တော်တို့ပရဟိတတင်းတွေကိုလုံခြုံမှုပေးမဲ့အဖွဲ့တဖွဲ့မှမရှိဘူးလေအဲ့ဒါကတော့ကျွန်တော်တို့ရဲ့အခက်အခဲပေါ့
လာရှုံမြို့မှာတော့ကိုဗစ်ကူးစက်လူနာဩဂတ်လ3ရက်နေ့အထိစုစုပေါင်း1800ကျော်ရှိနေပြီးကိုဗစ်ကြောင့်သေဆုံးသူ140ကျော်ရှိပြီလို့လာရှုံမြို့နယ်စီပင်တရားရေးဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။ရှမ်းပြည်တောင်ပိုင်းမှာတော့မြို့တော်တောင်ကြီးမှာကိုဗစ်ကူးစက်မှုအများဆုံးရှိပြီးဩဂတ်လ3ရက်နေ့အထိကိုဗစ်ဆက်ကိုပိုးတွေ့လူနာစုစုပေါင်း1139ဦးသေဆုံးသူ62ဦးအထိရှိနေပါတယ
်။ဆက်ပြီးတော့မြို့သားညီညွတ်ရေးအစိုးရ NUG အနေနဲ့လက်ရှိကူးစက်မြန် COVID-19 ရောဂါကာကွယ်ကုသရေးအတွက်တိုင်းဒေသအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။
လက်ရှိဖြစ်ပွားနေတဲ့ကိုဗစ်ရောဂါကာကွယ်ရေးအတွက်အမျိုးသားညီညွတ်ရေးအစိုးရ NUG ကနေစီစဉ်ဆောင်ရွက်နေတယ်လို့ကျန်းမာရေးဝန်ကြီးဒေါက်တာစောဝေစိုးကဇူလိုင်လ25ရက်နေ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာခုလိုပြောပါတယ်
။ကာကွယ်ရေးကိုနေဆက်ကနေပြီးတော့ cross border ပေါ့နော်ကျွန်တော်တို့ရယူပြီးတော့ကျွန်တော်တို့နိုင်ငံအဖွဲ့အစည်းများနဲ့ကျွန်တော်တို့ပေါင်းစပ်ပြီးကျွန်တော်တို့စီထိုးဖို့ဆိုတဲ့ဟာတနည်းပါ။နောက်တနည်းကတော့third party ပေါ့တတိယအဖွဲ့အစည်းတစ်ခုပေါ့နော်ကျွန်တော်တို့ခုလို UN လို့ဟာမျိုးအမှမဟုတ်ဒီ UNICEF တို့ဒါမျိုးပေါ့နော် WHO လို့အဲ့လိုအဖွဲ့အစည်းကတတိယအဖွဲ့အစည်းတစ်ခုအနေနဲ့ဂျာဂန်အဖွဲ့အစည်းတစ်ခုကျွန်တော်တို့စောင့်ရက်ပြီးတော့ကျွန်တော်တို့စီထိုးပေးဖို့ဖြစ်ပါတယ်
ในสัปดาห์หลังจากเบิกการ์ดจากการพูดคุยนี้ไปไม่จ้างเงินการเทพอดอมเองรู้เดียวบาร์เลยทั้งตัวตั้งงานลงพิจารณาแค่หมู่ยศเชียร์ตัวตัวจะเจอเอ็นซีเอเล่มาเยือนทุ่งทะเลยังจะยังลงงานเสียงอุตส่าห์พูดพีบีเอสดีกันเลยพูดเป็นสตูปาวันเลยก็เป็นหนึ่งทั้งชาวเยอรมันดีกู ไปสิแค่บีไหนงานเย็บเจ้าหน้ากูชิมข้ามเองจำไม่เย็บเจ้าหน้าเลยกูพี่ชิมผู้ด้วยอารมณ์จูบันบ้าลูกพีบีเอสจีเปล่ากูยาเย็บว่ามีเวงอ่ะคุลุเปล่าบาร์เลยดูภาษาชินสันนะถ้าเขามุ่งชิมกันบ้านเดียวแต่ไงจะต้องนั่งดูขนาดนี้ถ้าวิโรมาอุตส่าห์ไปวิโรมากูเลยชิมจำไม่ยินยันเลยต้องนั่งอารมณ์เองอ่ะรู้อารมณ์เลยด้วยกูอ่ะฉันยินยันจะมาจูบันจับบาร์เลยดูไปเจอแต่ต้องดูบาร์อะไรดูรู้ยังอ่ะเต็งนี่บ้าชีเลยยูดีบีเอสเอ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကျန်ယူကရင်အမျိုးသားစည်းရုံးတပ်မှန်၅ဖပွန်ခရိုင်ဘက်မှဇူလိုင်လကုန်အထိစစ်ကောင်စီတပ်နဲ့နယ်မြေခံ KNLA တပ်ကြားမှတိုက်ပွဲပေါင်း133ကြိမ်ဖြစ်ပွားပြီးစစ်ကောင်စီဘက်က65ဦးထပ်မံကြဆုံးတယ်လို့ KNU ဘက်ကထုတ်ပြန်ပါတယ်။ချင်းပြည်နယ်စုခွာမြို့ကအာဏာသိမ်းစစ်ကောင်စီနဲ့ဆက်နွယ်မှုရှိတယ်ဆိုပြီးဖမ်းဆီးခံရတဲ့ကက်ဒလစ်ပုံတော်ကြီးတစ်ပါးနဲ့ခရိုင်တင်းအုပ်ဆရာတဦးကိုဂတိဝန်ခံချက်လက်မှတ်ထိုးပြီးမှသာပြန်လွတ်ပေးမယ်လို့ချင်းကာကွယ်ရေးအဖွဲ့ဟာခါကထုတ်ပြန်ပါတယ်
။သရက်ရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအမီပ
ါ။ FIFA ဝိုင်းသောဒါရိုက်တင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ။VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဒီကနေ့ည9:00-10:00အထိ VOA ရဲ့ radio အစီအစဉ်တွေထုတ်လွှင့်တဲ့အခါလိုင်းနံပါတ် 1925-32 မှာဖမ်းယူနိုင်ပါတယ်။အခုတော့တင်ပြအချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ပြောပြမှာပါခင်ဗျာ။
မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးချက်တဲတွေကိုရှေ့တော်အရှက်နိုင်ငံများအသင်းအာဆီယံခေါဆောင်တွေဖြစ်ရှိမှုအမေရိကန်ကထပ်မံတိုက်တွန်းလိုက်ပါတယ်။အကြမ်းဖက်မှုတွေရပ်ဖို့ဒီမိုကရေစီအတွင်းကုပြောင်းရေးပြန်လုပ်ဖို့နဲ့မတရားဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့မြန်မာစစ်တပ်ကိုတောင်းဆိုဖို့အတွက်လည်းအာဆီယံခေါဆောင်တွေနဲ့ဒီသင်းပတ်တဲ့တွေ့ဆုံရင်းမှာတိုက်တွန်းထားတဲ့အကြောင်းကြာသပတေးကမဲခေါင်ဒေသနိုင်ငံတွေနဲ့အွန်လိုင်းတွေ့ဆုံပြီးထုတ်ပြန်တဲ့ညင်ညာချက်မှာအမေရိကန်နိုင်ငံကြားဝန်ကြီးအန်တိုနီဘလင်ကင်ပြောဆိုလိုက်တာပါ။မြန်မာနိုင်ငံဆိုင်ရာအာဆီယံထူးခြားစွာဖြင့်ဘရူနိုင်းဒုတိယနိုင်ငံကြားဝန်ကြီးအေဝန်ယူဆုပ်ကိုတာဝန်ပေးလိုက်တဲ့အပေါ်ကြိုဆိုကြောင်းပြောရင်းမဲ့ထူးခြားစွာနဲ့အာဆီယံအသင်းဝင်တွေအနေနဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ခုကိုမြန်မာစစ်တပ်ကတာဝန်ယူမှုတာဝန်ခံမှုရှိဖို့နဲ့ဒီမိုကရေစီခေါင်းဆောင်တွေပါဝင်သက်ဆိုင်သူတွေနဲ့ထိတွေ့ဆက်ဆံမှုတွေကိုလည်းအမြန်ဆုံးဆောင်ရွက်ဖို့ဝန်ကြီးဘလင်ကင်ကတိုက်တွန်းထားပါတယ်။တရုတ်ပြည်လက်အောက်ခံဟောင်ကောင်ကျွန်းကိုပြန်ပို့ခံရပြီးအရေးယူခံရနိုင်တာကြောင့်အမေရိကန်ရောက်ထောင်နေချီရဲ့ဟောင်ကောင်ဒေသခံတွေကို18လကြာယာယီခွင့်လွှတ်ပေးဖို့တမန်ဂျိုးဘိုင်ဒန်ကခွင့်ပြုလိုက်ပါတယ်။ဟောင်ကောင်ကျွန်းကဒီမိုကရေစီလှုပ်ရှားမှုကို14လကြာနှိမ်နင်းခဲ့တဲ့တရုတ်ဆွေးရောက်ကိုလည်းတမန်ဘိုင်ဒန်ကပြစ်တင်ရှုတ်ချလိုက်ပြီးအမေရိကန်နိုင်ငံရဲ့မူဝါဒအရဟောင်ကောင်ဒေသခံတွေကိုအမေရိကန်မှာယာယီနေထိုင်အလုပ်လုပ်ကံဝင်ပြုမှာဖြစ်တဲ့ကြောင်းလည်းပြောဆိုကြတာပါ။ယာယီခွင့်လွှတ်အမိန့်နဲ့အကျုံးဝင်မဲ့သူအရေးအတွက်အတိအကျမသိရသေးပေမဲ့ကြည်လေးတဲ့ရာဇဝတ်မှုကျွလွန်ထားသူတွေကလွယ်လို့အမေရိကန်မှာရောက်နေတဲ့ဟောင်ကောင်သား3,000-3,000လောက်နေထိုင်ခွင့်ရနိုင်တယ်လို့အမေရိကန်ဆိုရအစ်မင်းရရှိတယောက်ကပြောပါရယ်ဟောင်ကောင်မှာပြီးခဲ့တဲ့နှစ်ထဲဆွဆွဲချက်မျိုးစုံနဲ့တိုက်ခန်းနိုင်ငံသမားတွေတက်ကြွလို့ရှားသူတွေဆန္ဒပြသူတွေ100လောက်ကိုလည်းတရုတ်အနာဝင်တွေဖမ်းဆီးထားတဲ့အကြောင်းသမ္မတဘိုင်ဒန်ကအမိန့်ထုတ်ပြန်ရမှာပြောဆိုထားပါရယ်
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရင်းဖူးတွေကတော့ကိုခမောင်စိုးမင်းနဲ့ကိုရဲမွန်တို့ဖြစ်ကြပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ကယ်ဗင်ဖောလာတို့ဖြစ်ကြပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ25 40 51နဲ့ VOA ရဲ့ Facebook YouTube စာမျက်နှာတို့ကပါကျွန်တော်တို့တိုက်ရိုက်ထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်သွားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဗီအန်ဒီရဲ့ကင်းဝေးပြီးကိုဗစ်ကပ်ရောဂါပါပါကင်းဝေးနိုင်ကြပါစေခင်ဗျာ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ